Welcome to the Voice of America in Burmese.
mingla ba shi VOA American တန်ရဲ့2022ခုနှစ်ဇွန်လ1ရက်အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ရော DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါတယ်။ line meter 24 40 51တို့အပြင် line meter 190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီမှာ engine နိုင်ပါဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာစစ်တပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲပြင်းထန်နေတဲ့ကယားပြည်နယ်ဒီမော့ဆိုမှာစစ်တပ်ကလက်နက်ကြီးတွေရဟတ်ရင်တွေသုံးတိုက်ခိုက်နေတဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့
ပြည်သူတွေမရှိတော့တဲ့အိမ်လေးသူတို့ကမနေ့ကစပြီးတော့ဖောက်ကြတာ။အဲဒီနေ့အထိသူတို့ဖောက်တယ်and the group popio
မျိုးလူတို့ထွက်ပြေးနေရပြီးစစ်ကောင်စီစီးနှင်းထားတဲ့မင်းတပ်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မင်းတပ် PDF တပ်ဖွဲ့ဝင်တဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။တခါတရုတ်ဘက်မှပိတ်မိနေတဲ့မြန်မာကုန်ကားတွေအတွက်မူဆယ်ဂိတ်တစ်ခုယာယီပြန်ဖွင့်လိုက်တဲ့အကြောင်းသတင်းပေးပို့ချက်ရခိုင်မြောက်ပိုင်းမင်းပြားမြို့နယ်ရွာသားတချို့ဝမ်ပြဲဝမ်ရှော်ယောဂါကြောင့်တေဆုံးတာတွေရှိလာနေတဲ့အခြေအနေစတာတွေကိုထုတ်လွှင့်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့အင်္ဂါနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ကပြောပြမှာပ
ါ။အာဏာသိမ်းထားတာ၄လရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲနေတာဖြစ်ပြီးရရလက်နက်တွေနဲ့တွန်းလှန်တိုက်ခိုက်နေတဲ့တိုင်းရင်းသားဒေသတွေမှာတော့စစ်တပ်ကလက်နက်ကြီးတွေရဟတ်ရင်တွေနဲ့ပါတုံးပြီးတိုက်ခိုက်နေတာပါ။မကြာသေးခင်ကမှလက်နက်ကင်တွန်းလှန်လာတဲ့ကယားပြည်နယ်ထဲမှာဒီမော့ဆိုကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်တပ်ဖက်ကအမြောက်တွင်တဲ့ရဟတ်ရင်တွေကိုပါတုံးပြီးတိုက်ခိုက်နေတယ်လို့ဒီမော့ဆိုမြို့ကတူက VOA ကိုပြောပါတယ်
။ဘုံမရှိနေတာပေါ့ဒီမော့ဆိုကအမြောက်နဲ့ရောတခြားကြီးနဲ့ပါဖြစ်နေတာပေါ့။ဟုတ်တယ်နှစ်တပ်ကွယ်ဆိုမဲ့သူတို့ကပေါ်ကနေတော့ရဟတ်ရင်တော့အမြောက်တွေတုံးတော့ဖြစ်နေတယ်ပေါ့။မိုက်ကောကမြောက်တပ်ကနေဒီမော့ဆိုလည်းနန်းဖြစ်တယ်။ဒါလို့ရှိရင်သူတို့ဟာကြီးနဲ့ပေါ့ဒီမော့ဆိုမြို့ပေါ်ဝဲတော့ဖြစ်နေတာပေါ့ခု။
လိုက်ကောကနေ9မိုင်လောက်ဝေးတဲ့ဒီမော့ဆိုကိုစစ်တပ်ကအမြောက်နဲ့လှမ်းပစ်နေတာမြင်နေရပြီးပြစ်ခတ်တဲ့အချိန်ပေါင်းကအချက်50လောက်ရှိတယ်လို့လဲလိုက်ကောမျိုးကန်တူက Riders သတင်းဌာနကိုပြောပါတယ်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကြားဆယ်စုနှစ်နဲ့ချီပြီးဖြစ်ပွားနေတဲ့စစ်ပွဲတွေဟာလဲ February စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးတကြော့ပြန်တိုးလာနေတာဖြစ်ပြီးတောတောင်တွေထဲထွက်ပြေးနေထိုင်ရတဲ့စစ်ရှောင်တွေလည်းတိုးလာနေတာဖြစ်ပါတယ်ကယားပြည်နယ်ထဲမှာခုခံတိုက်ခိုက်နေတဲ့ KNP ပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့ Facebook စာမျက်နှာမှာတော့တနင်္လာနေ့ညနေမှာရဟတ်ရင်နှစ်ဆင်းနဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့စစ်တပ်နဲ့သူတို့အဖွဲ့တွေကြားထိတွေ့မှုတွေဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီတိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့တဲ့နဲ့ဖုန်းမကန်ခဲ့ဘူးလို့ Rogers သတင်းမှာဖော်ပြပါတယ်။ဒီမော့ဆိုမြို့ကာကွယ်ရေးတပ်ဖွဲ့ရဲ့ Facebook မှာတော့စစ်တပ်ဖက်ကတပ်သားအလုံးတိဆုံခဲ့ရပြီးသူတို့ဘက်ကတအူးထိခိုက်ခဲ့ကြောင်းတနင်္လာနေ့ညပိုင်းမှာဖော်ပြထားပေမဲ့အတည်ပြုလို့တော့မရသေးပါဘူး။မကြသေးခင်ကမှဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာပြီးထွက်ပြေးရသူကကယားပြည်နယ်ထဲမှာဆိုရင်38,000လောက်ရှိနေပြီးဒုက္ခဒဲရီအတွက်ရေ၊စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါလေ။အခုတိုက်ပွဲကြောင့်ဒီမော့ဆိုမြို့ကန်တွေအားလုံးတောတောင်တွေထဲကိုထွက်ပြေးပုန်းအောင်နေရတယ်လို့လည်းဒေသခံတယောက်ကပြောပါလေ။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာကိုအဖြေရှာဖို့အတွက်အိန္ဒိယနဲ့အာဆီယံတို့အတူလက်တွဲပြီးဆောင်ရွက်တင်တယ်လို့ကနေဒါနိုင်ငံတော်ရွန်တိုအခြေစိုက်လူခွင့်ရေးနဲ့လုံခြုံရေးဆိုင်ရာနိုင်ငံတကာအဖွဲ့ IFFRAS ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်နိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဆိုးဝါးလာနေတယ်လို့ဒေသရင်းမှာပါထိကြိုက်သားနေတာအတွက်အာဆီယံကအဖြေရှာဖို့ကြိုးစားနေတာဖြစ်ပြီးမြန်မာအတွက်အာဆီယံကအထူးတန်တမန်တူခန့်ဖို့နဲ့မူငါးချက်ပါဘုံသဘောတူညီချက်တွေရလာပေမဲ့အခုချိန်ထိမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးရှောက်လန်းနိုင်ရေးအတွက်ကြိုးပမ်းချက်တွေအများမထင်ပဲဖြစ်နေတယ်လို့ဆိုပါတယ်။ဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယအနေနဲ့အရှိဒေတာဦးစားပေးတဲ့မူဝါဒကိုကြံ့သုံးနေတယ်လို့မြန်မာဟာအိန္ဒိယရဲ့ပြည်နယ်၄ခုဖြစ်တဲ့အရူနာချန်ပရဒက်ရှ်မဏိပူမီဇိုရမ်နဲ့နာဂလန်းတို့နဲ့ ကီလိုမီတာ1600လောက်ရှိတဲ့နယ်နိမိတ်ချင်းထိစပ်နေတာဖြစ်တဲ့အပြင်လူမျိုးဘာသာယဉ်ကျေးမှုတွေအရာပါဆက်နွယ်နေတာကြောင့်မြန်မာနဲ့မဆိုင်တဲ့အနေအထားမှာရှိနေတယ်လို့ထောက်ပြပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူတွေကိုစစ်တပ်ကပြင်းပြင်းထန်ထန်နှိမ်နှင်းမှုကနေလက်ရှိမှာတည်ဆုံးရတဲ့ပြည်သူက800ကျော်နဲ့အဖမ်းခံရသူ4000ကျော်ရှိလာနေပြီဖြစ်ပြီးအိန္ဒိယထိုင်းနဲ့အိန္ဒိယဘက်ကိုထွက်ပြေးခိုလွန်ရသူကလည်းတောင်းနဲ့ချီပြီးရှိလာနေတာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့ဥဆောင်မှုကိုထောက်ခံကြောင်းအစောပိုင်းကပြောကြားခဲ့တဲ့အိန္ဒိယအနေနဲ့အာဆီယံနဲ့လက်တွဲပြီးမြန်မာပြဿနာကိုအပြေရှာဖို့လှုပ်တင်တယ်လို့လူခွင့်နဲ့လုံခြုံရေးဆိုင်ရာနိုင်ငံတကာအဖွဲ့ကနေပြောကြားခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကအခြေခံအရာရှိကြီး2ဦးဟာတနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တချို့ကိုပြောင်းရွှေ့နေရာချထားပေးနေတဲ့ဘာဆန်ချာကျွန်းကိုတွားရောက်ခဲ့ပါတယ်။ဒုက္ခသည်များအရေးဆောင်ရွက်မှုဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးရာအိုဖ်မာဇူးနဲ့ဒုက္ခသည်အကာအကွယ်ပေးရေးဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးဂီလန်ထရစ်စ်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ကက်စ်ဘဇားကဒုက္ခသည်စခန်းတွေစီကိုမတွားရောက်ခင်ဘာဆန်ချာကျွန်းကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဘာဆန်ချာကျွန်းကဒုက္ခသည်စခန်းကိုရောက်ဆင်မှာဒုက္ခသည်တွေကသူတို့တွေဒီကျွန်းကိုမလာခြင်းကြောင့်ထုတ်ဖော်ဆန္ဒပြရာကနေရုံးရင်းဆန်ခတ်ဖြစ်ပွားခဲ့ပြီးဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ UNHCR တာဝန်ရှိသူတွေလာရောက်ချိန်မှာဒုက္ခသည်တွေကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ဒဏ်ရာရသူတွေရှိကြောင်းသိရတဲ့အတွက်အထူးစိုးရိမ်ကြောင်း UNHCR ဆက်ဆံရေးအရာရှိ Louis Donovan ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပြီးအခုလိုဒဏ်ရာရခဲ့သူတွေကိုလိုအပ်တဲ့ဆေးဝါးကုသမှုတွေလုပ်ပေးဖို့လဲ UNHCR အရာရှိတွေကပန်ကြားခဲ့ပါတယ်။ကုလသမဂ္ဂအရာရှိကြီးနှစ်ဦးဟာဒီကျွန်းပေါ်မှာနေရာချထားပြီးတဲ့ဒုက္ခသည်တွေရဲ့ပြောကြားချက်တွေကိုလက်ခံနားထောင်ခဲ့တာဖြစ်ပြီးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဆက်လက်ဆွေးနွေးသွားမှာဖြစ်ကြောင်းပြောပါတယ်။ကုလသမဂ္ဂအဖွဲ့ဟာအင်ကာနေ့မှာကောက်ဆစ်ဘဇားကဒုက္ခသည်စခန်းတွေကိုတွားရောက်ဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကဒီဒုက္ခသည်တွေကိုစီးစစ်ပြီးပြန်လည်လက်ခံထားမှာဖြစ်ကြောင်းပြောကြားခဲ့ပေမယ့်အခုချိန်ထိတော့ဘာမှမလုပ်ဆောင်နိုင်သေးပါဘူး။ COVID-19 ကာယောဂါဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာ February 1ရက်စတက်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ကျန်ဆင်းသွားတဲ့စီးပွားရေးတွေပြန်ပြီးကောင်းအောင်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံတွင်ဘိန်းစိမ်စိုက်ပျိုးရေးပြန်ပြီးတိုးလာနိုင်ခြင်းရှိတယ်လို့UNODC မွေးဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံဟာဗိမ်းမြူထုတ်တဲ့ကုန်ကျန်းဖြစ်တဲ့ဘိန်းစိမ်းထုတ်လွှတ်မှုအများဆုံးထုတ်နိုင်တဲ့နိုင်ငံဖြစ်ပြီးဒုတိယအများဆုံးထုတ်တဲ့နိုင်ငံကတော့မြန်မာနိုင်ငံဖြစ်ပါတယ်။ဒါအပြင်မြန်မာဟာဒီမွေးဆေးတွေကိုအရှိနဲ့အရှိတောင်အာရှနိုင်ငံအများစုအတွက်အဓိကတင်ပို့နေတဲ့နိုင်ငံလည်းဖြစ်ပါတယ်။ UNODC ရဲ့မှတ်တမ်းအရမြန်မာနိုင်ငံရဲ့ဘိန်းစိမ်းထုတ်လွှတ်မှုဟာ2014ကစပြီးတဖြည်းဖြည်းကျဆင်းလာနေပြီးပြီးခဲ့တဲ့နှစ်ကမက်ထရစ်တန်ချိန်405ပဲထုတ်တော်တာဖြစ်ပါတယ်။ဒါပေမဲ့အခုဆိုလေသမားတွေအလုပ်သမားတွေအများစုဟာအလုပ်လက်မဲ့တွေဖြစ်လာနေတာကြောင့်ဘိန်းပြန်ပြီးစိုက်ဖို့လှုပ်လာနိုင်တယ်လို့ UNODC ကပြောပါတယ်။ငွေကိုလွယ်လွယ်ကူကူနဲ့ရနိုင်တဲ့ဒီဘိန်းစိုက်ပျိုးမှုကိုဆင်းရဲနဲ့လာတဲ့ဒေသခံတွေပြန်ပြီးလှုပ်ဆောင်လာနိုင်ကြောင်း UNODC ရဲ့အရှိတောင်အာရှနဲ့ Pacific Data ဆိုင်ရာကိုယ်စားလှယ် Jeremy Douglas ကပြောပါတယ်။တစ်ချိန်တည်းမှာပဲနှစ်ကုန်ချိန်ကစပြီးတရုတ်နဲ့နယ်စပ်ချင်းထိစပ်နေတဲ့ Laos နိုင်ငံမှာ Methamphetamine ထုတ်လုပ်တဲ့ဓာတ်ရုပစ္စည်းအများအပြားကိုဖမ်းဆီးရမိခဲ့ပါတယ်။ဒီဓာတ်ရုပစ္စည်းတွေကိုတရုတ်စစ်ရုံတွေကနေရွှေတရီကန်ကဆေးချက်စစ်ရုံတွေစီမူရခန်းတွေကပို့ဆောင်ပေးနေတာဖြစ်ပြီးဒီမြန်မာနယ်စပ်မှာချက်လုပ်တဲ့မူရဆေးတွေဟာထိုင်းကနေတဆင့်အာရှပစိဖိတ်ဒေတာကိုအများဆုံးတင်ပို့နေတာဖြစ်ပါတယ်။ဒီနှစ်အတွင်းမှာပဲမြန်မာဘက်ကလာတဲ့ meth amphetamine စိတ်ကြွာဆေးတန်ပေါင်း300ကျော်ကိုဒီလမ်းကြောင်းပေါ်မှာပဲဖမ်းဆီးရမိခဲ့တာပ
ါ။ Here American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ไฮโดรมิเตอร์40กิโลเฮิรตซ์ 9433 ไฮโดรมิเตอร์57กิโลเฮิรตซ์ 5805 เนี่ยไฮไลมิเตอร์190กิโลเฮิรตซ์ 1505 รอบกันเลยทุ่งเล่นไปได้เลยရှင်
တရင်စီစဉ်ပထမပိုင်းကိုဒေါခင်မျိုးသက်ကတင်ဆက်ခဲ့တာပါရှင်ဂျွန်လ၁ရက်နေ့အင်္ဂါနေ့နဲ့6နာရီကနေ9နာရီထုတ်လွှင့်နေတဲ့အစီအစဉ်ကစတင်ပြီးတော့ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်တိုင်းကိုရေဒီယိုအဖြစ်ရုပ်သံအဖြစ်စတူဒီယိုကနေထည့်ဆက်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်အခုလို့ကျမတို့ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါထုတ်လွှင့်နေတာကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်အင်္ဂါနေ့နက်ခင်းVOA မြန်မာပိုင်းစီစဉ်ကိုကျမတို့ VOA website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ကပ်ဘေးယောဂါအတွက်ကြိုတင်ပြင်ဆင်ရေးသဘောတူစာချုပ်ပေါ်ထွက်လာရေး WHO ကစော်ဩလိုက်တဲ့အကြောင်းနဲ့တိုကျိုအိုလံပစ်ပရိသတ်တွေအတွက် COVID တင်းကျပ်မှုချမှတ်ဖို့ဂျပန်အာဏာပိုင်တွေစဉ်းစားနေတဲ့သတင်းအပါအဝင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုက်ကပြောပြမှာပါရှင်
။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနက်ခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ကပ်ဘေးယောဂါဆရာကြိုတင်ပြင်ဆင်မှုနဲ့တုံ့ပြန်မှုဆရာနိုင်ငံတကာစာချုပ်တရထွက်ပေါ်လာရေးတကဘာလုံးအတိုင်းအတာနဲ့ဆွေးနွေးမှုတွေမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်
The one recommendation that I believe will do most
WHO ကိုရောကမ္ဘာ့ကျန်းမာရေးဆိုင်ရာလုံခြုံမှုအတွေ့ရောအခိုင်အမာဆုံးဖြစ်စေမယ်လို့ယူဆတဲ့အချံဖြူချက်ကတော့ကပ်ဘေးယောဂါဆိုင်ရာကြိုတင်ပြင်ဆင်မှုနဲ့တုံ့ပြန်မှုဆိုင်ရာသဘောတူစာချုပ်ထွက်ပေါ်လာရေးဖြစ်ပါတယ်။ဒီစာချုပ်ဖြစ်လာခဲ့ရင်အဖွဲ့ဝင်နိုင်ငံတွေကြားဆက်ဆံရေးနောက်ပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးတို့မှလည်းတိုးတက်လာနိုင်တဲ့အကြောင်းနဲ့ဒီစာချုပ်ဖြစ်လာရေးအချိန်တက်ပြီလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus က WHO နှစ်ပတ်လည်ညီလာခံအပိတ်မှာပြောဆိုခဲ့တာပါ။ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ WHO မှာလိုအပ်တဲ့ရန်ပုံငွေရရှိဖို့လည်းလိုအပ်ကြောင်းသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကာလကြီးအတွင်းလက်ရှိအနေအထားအရ WHO အနေနဲ့ COVID-19 တုံ့ပြန်ကင်တွယ်ရေးကိုဆက်လက်ဆောင်ရွက်နိုင်ရေးအတွက်အခက်အခဲကြီးနဲ့ရင်ဆိုင်နေရတယ်လို့လည်းသူကထပ်လောင်းပြောဆိုခဲ့ပါတယ်ရှင်။ဂျပန်နိုင်ငံတိုကျိုမှာကျင်းပမဲ့အိုလံပစ်အားကစားပွဲတွေကိုလာရောက်အားပေးလိုသူတွေအနေနဲ့ COVID-19 ကာကွယ်ဆေးထိုးထားပြီးသားအထောက်အထားဒါမှမဟုတ်လဲ COVID-19 ကင်းရှင်းကြောင်းအထောက်အထားတွေပြသဖို့လိုအပ်လာနိုင်တယ်လို့ဂျပန်သတင်းစာတစောင်းကဖော်ပြပါတယ်။တယောက်နဲ့တယောက်လဝါချင်းရိုက်တဲ့ high five လောက်တာတွေ၊ all hit အပိတာတွေနဲ့စားတောက်တာတွေလိုကိစ္စတွေအပါအဝင်နောက်ထပ်တမ်းမြစ်ချက်တွေလည်းချမှတ်ဖို့ဂျပန်အစိုးရတာဝန်ရှိသူတွေကစဉ်းစားသုံးသပ်နေကြောင်းယူမီယူရီရှင်ဘွန်သတင်းစာကတနင်္လာနေ့မှာဖော်ပြတာပါ။ဂျပန်နိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးနှုန်းကနှိမ့်ခွင့်နေပြီးကူးစက်မှုအသစ်ကလည်းထပ်ဖြစ်နေတာကြောင့်အိုလံပစ်ပွဲတော်ကျင်းပမယ့်ကိစ္စကိုလူလူကြားဆန့်ကျင်လာနေချိန်မှာတမ်းမြင့်ကန့်သက်ချက်တွေချမှတ်မယ်ဆိုတဲ့သတင်းတွေကြောင့်ကျင်းပဖို့ပြင်ဆင်နေတဲ့အိုလံပစ်အားကစားပွဲတွေအပေါ်ပိုပြီးတော့မကြေမနက်ဖြစ်လာနိုင်တယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။တိုကျိုမြို့တော်ပါဝင်နိုင်ငံတွင်းကဒေသတချို့မှာပါမေလကုန်ပိုင်းထိအရေးပေါ်အခြေအနေကြီးညာထတာကနေအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားတွေမတိုင်ခင်တစ်လလောက်လိုလာမယ့်ဇွန်လ20ရက်နေ့အထိအရေးပေါ်အခြေအနေထပ်တိုးထားပါတယ်
။ Hokkaido Tokyo to Aichi Ken
Hokkaido Tokyo Aichi Kyoto Osaka Hokkyo Okayama Hiroshima နဲ့ Fukuoka ဒေသတွေကိုလာမယ့်ဇွန်လ20ရက်နေ့အထိအရေးပေါ်အခြေအနေတိုးမြင့်ကြောင်းဂျပန်ဝန်ကြီးချုပ် Yoshihide Suga ကမေလ28ရက်နေ့ကကြေညာခဲ့တာပါ။ပြည်ပပွဲကြည့်ပရိသတ်တွေကိုတော့တိုကျိုအိုလံပစ်မှာလာရောက်ကြည့်ရှုခွင့်ပိတ်ပင်ထားပြီးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်တိုကျိုအိုလံပစ်ပွဲတော်ကိုတစ်နှစ်ဆိုင်းငံ့ခဲ့ပြီးတဲ့နောက်ပြန်ပြီးတော့ကျင်းပဖို့စီစဉ်ထားတာပါ။နီကီသတင်းစာကတနင်္လာနေ့ထုတ်ပြန်လိုက်တဲ့လူမှုသဘောထားစစ်တမ်းမှာတော့အိုလံပစ်ပွဲတော်ကိုထပ်ပြီးတော့ဆိုင်းငံ့ဖို့ဒါမှမဟုတ်လည်းဖြတ်သိမ်းဖို့လိုလားသူက60ရာခိုင်နှုန်းကျော်ရှိပြီးစီစဉ်ထားတဲ့အတိုင်းကျင့်ပဖို့သဘောထားပေးသူက34ရာခိုင်နှုန်းပဲရှိပါတယ်။တိုကျိုအိုလံပစ်အားကစားပွဲတော်တွေအတွက်အဓိကပံ့ပိုးတဲ့အစားဟိရှင်ပုံသတင်းစာကပြီးခဲ့တဲ့သတင်းပတ်အဒီတာအားပေါ်မှာ COVID-19 ပြဿနာဆိုးလာနေတာကြောင့်အိုလံပစ်ပွဲတော်ဖျက်သိမ်းဖို့တောင်းဆိုထားတာပါ။ဆရာဝန် 6,000 ကျော်လောက်ပါတဲ့တိုကျိုဆရာဝန်များအသင်းကလည်းအိုလံပစ်ပွဲတော်ဖျက်သိမ်းရေးအိုလံပစ်ကော်မတီကိုစီရင်ပြောဆိုဖို့ဝန်ကြီးချုပ်ကိုတောင်းဆိုထားပါတယ်ရှင်။ပါကစ္စတန်မှာဩဇာညောင်းတဲ့စစ်တပ်ကိုဝေဖန်တာကြောင့်အလုတ်ကထုတ်ပယ်ခံရကြောင်းကြော်ကြားတဲ့ရုပ်သံနိုင်ငံရေးဆွေးနွေးခန်းတင်ဆက်သူတို့ကတနင်္လာနေ့မှာပြောပါလေ ပါကစ္စတန်ကပုဂ္ဂလိကရုပ်သံအစီအစဉ် Geo News Live မှာနိုင်ငံရေးဆွေးနွေးခန်းအစီအစဉ် Capital Talk ကိုတည်ဆက်သူဟာမစ်မီယာကအလုတ်ကထုတ်ခံရတာအသိစမ်းတော်မဟုတ်ကြောင်းအလုတ်ကနေနှစ်ခါအထုတ်ခံခဲ့ရဘူးဖြစ်ဖြစ်ကြောင်းတွစ်တယ်လွန်မှုကွန်ရက်မှာရှိပါတယ်။ပါကစ္စတန်မြို့တော်မှာပြီးခဲ့တဲ့သတင်းပတ်အတွင်းလူတစုကအိမ်ကမ်းတွင်ဝင်ရောက်ရိုက်နှက်တာခံခဲ့ရတဲ့သတင်းထောက်အာဆက်အာလီတိုရူကိုထောက်ခံတဲ့လူမှုစုဝေးပွဲတစ်ခုမှာရုတ်တံဆွေးနွေးခန်းတင်ဆက်သူမီယာကစစ်တပ်ကိုဝေဖန်ခဲ့ပြီးတဲ့နောက်ရပ်ပိုင်းအကြမ်းမှာအလုတ်ကထုတ်ခံရတယ်လို့သူကပြောဆိုတာဖြစ်ပါတယ်။မြန်မာရဲ့ပြောဆိုချက်အပေါ်မှာ Geo News ရုပ်သံလိုင်းဘက်ကတော့တစုံတရာမတုံ့ပြန်ပါဘူး VOA ကဆက်သွယ်မေးမြန်းထားမှလည်းသတင်းဌာနဘက်ကမဖြေပါဘူးနိုင်ဂျီးရီးယားနိုင်ငံရဲ့လွတ်လပ်တဲ့အမျိုးသားရွေးကောက်ပွဲဆိုင်ရာကော်မရှင်အဆောက်အုံတွေတိုက်ခိုက်ခံရမှုကိုစိုးရိမ်ကြောင်းနိုင်ငံရေးသုံးသပ်သူတွေကပြောပါတယ်2019ခုနှစ်ရွေးကောက်ပွဲနောက်ပိုင်းနိုင်ဂျီးရီးယားရွေးကောက်ပွဲကော်မရှင်အဆောက်အုံတွေတိုက်ခိုက်ခံရမှုအနည်းဆုံး42ကြိမ်ရှိကြောင်းလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်2019ခုနှစ်အတွင်းမှာ9ကြိမ်တိုက်ခိုက်ခံခဲ့ရပြီးပြီးခဲ့တဲ့2020ပြည်နှစ်အတွင်း22ကြိမ်တိုက်ခိုက်ခံခဲ့ရပါတယ်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာတော့ရွေးကောက်ပွဲကော်မရှင်ရုံ12ခုကျော်မိရှို့ခံရတာဒါမှမဟုတ်လဲဖျက်ဆီးခံရပါတယ်ဖျက်ဆီးခံရမှုအတိုင်းအတာကိုကနအူးစစ်တမ်းကောက်ယူသုံးသပ်ချက်တွေအရဖျက်ဆီးခံရတဲ့ဒေသတွေမှာယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးအပေါ်တိတိတတ်တာထိခိုက်နိုင်တယ်လို့ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကပြောပါတယ
် And I'm assured that the 2023
နိုင်ငံရေးသုံးသပ်သူရိုတီမိုအိုလာဝါလီကတော့လုံခြုံရေးအခြေအနေအရရွေးကောက်ပွဲတွေနှောင့်နှေးနိုင်ပေမဲ့လည်းရွေးကောက်ပွဲကျင်းပရေးအဟန့်အတားမဖြစ်လောက်ဘူးလို့ပြောပါတယ် Direct from Washington The Voice of
Americaနိုင်ငံတကာသတင်းစီစဉ်ကိုမတ်တင်ကီထိုက်ကတင်ဆက်ခဲ့တာပါရှင်။အင်္ဂါနေ့နနက် KVOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါ။မကြာခင်မှာတော့တရုတ်ဘက်မှပိတ်မိနေတဲ့မြန်မာကုန်ကားတွေအတွက်မူဆယ်ဂိတ်တစ်ခုယာယီပြန်ဖွင့်လိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြဖို့ရှိပါတယ်ရှင်။အခုတော့မြို့လူထုထွက်ပြေးပြီးစစ်ကောင်စီစီးနှင်းထားတဲ့မင်းတပ်အခြေအနေအကြောင်းနားဆင်ရမှာပါ။မြန်မာစစ်တပ်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်မြို့မှာအိုးအိမ်စွန့်ခွာထွက်ပြေးလာကြတဲ့ဒေသခံတွေဟာဆိုရင်နေအိမ်တွေဒေသခံတွေရဲ့နေအိမ်တွေကိုစစ်သားတွေကဝင်ရောက်စီးနှင်းပြီးတော့ပစ္စည်းအုပ်စာတွေကိုလူရဲတည်ယူနေကြောင်းမင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ရဲ့တာဝန်ခံတအူးက VOE ကိုပြောပါရယ်မြို့လုံးကျွနီးပါးထွက်ပြေးနေရတဲ့မင်းတပ်မျိုးရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မင်းတပ် PDF ရဲ့တာဝန်ခံတအူးဖြစ်တဲ့ Slide to Me ကိုဆက်သွယ်မေးမြန်းကြည့်ပါရယ်ဟုတ်ကဲ့ကျွန်တော်တို့အခုဒီမင်းတပ်ကဒေသခံ PDF ရဲ့တာဝန်ခံတအုပ်ဖြစ်သူ Slide to Me နဲ့ဆက်သွယ်မေးမြန်းထားတာကိုဆက်ပြီးတော့နားဆင်ပါရှင
်။ဒီမင်းတပ်မှာရှိတဲ့အိမ်တွေပေါ့လေလူတွေပြည်သူတွေမရှိတော့တဲ့အိမ်တွေအတို့ကမနေ့ကဆက်ပြီးတော့ဖောက်ကြတာ။အဲဒီနေ့အထိတို့ဖောက်တယ်။အဲတို့ဖောက်ပြီးတော့ဒီစီရီယူကြတယ်။ပြီးရင်တချို့အိမ်တွေမှာကြတော့တို့ကအဲ့တတ်တရားနေကြတယ်ပြီးရင်ဒီအိမ်မွေးတရစံဒီဝက်ရဲသူကတတ်ပြီးတော့စားတယ်ဒီပိုင်ရှင်တပိုင်ရှင်နေရာပြေးတယ်ဆိုတော့သူကတတ်ချင်တယ်လို့တတ်ပြီးတော့သူစားရစားကြတာပေါ့လေဒီလိုမျိုးတွေသူလုပ်တယ
်မင်းတပ်မှာလူတွေမရှိတဲ့လောက်ပဲလားမြို့ကန်တွေကအကုန်လုံးပြေးနေရလားမင်းတပ်မျိုးအခြေအနေကဘယ်လိုဖြစ်နေလဲရှင
်မင်းတပ်မျိုးမှာလူတွေမရှိတော့ဘူးအခုကလူတွေမရှိတော့ဘူးဒါပေမဲ့နည်းနည်းပါးပါးရှိတယ်ဒါပေမဲ့ဖုန်ကြီးเจ้าတွေမှာသူတို့ကဒုက္ခတဲ့အနေနဲ့သူတို့ကဖုန်ကြီးเจ้าမှာတော်နေတဲ့လူကြီးအနေချင်းရှိတာပေါ့မြို့ထဲမှာတော့ဟိုလူကြီးကမရှိတော့ဘူးတော်တော်နေနေပြီ
ဒါဆိုရင်စက်တက်ကသူတို့အဲ့ထဲမှာအင်အားဘလောက်လောက်နဲ့တက်ဆွဲထားလဲရှင
်သူတို့ကြားတာကတော့ဒီ600လောက်ရှိမယ်လို့ကြားတာပေါ့ပြောတဲ့လူကြီးကအဲ့လိုပြောကြတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ကတော့တွားပြီးတော့မမြင်ဘူးဆိုတော့ဒီကြတာတော့မပြောနိုင်ဘူ
းဟုတ်ကဲ့တောရီတောင်တွေထပ်ပြေးနေရတဲ့အခြေအနေကရောဘလို့ရှိပါလဲရှင
်တောရီတောင်တွေမှာထပ်ပြေးနေရတဲ့ဟိုဒုက္ခတွေကတော့အရန်ဒုက္ခများတာပေါ့အခုကမိုးရွာလာတယ်ဆိုတော့ဒီတောထဲမှာနေတဲ့လူတွေအတွက်အဆင်မပြေဘူး တချို့ကကြတော့ချောင်းထဲမှာနေတဲ့လူရှိတယ်တချို့ကကြတော့တောင်ပေါ်မှာနေတဲ့လူရှိတယ်တိုးထဲမှာပေါ့နော်သူတို့အတွက်အဆင်မပြေဘူးမိုးကတအားရွာတယ်ပြီးရင်သူတို့ကတချီရီလည်းပါတဲ့ခါကြတော့မိန်းကလေးတွေကလေးလေးတွေလည်းပါတဲ့ခါကြတော့တိုးတိုးကိုအဆင်မပြေဘူးခုကနာမကျန်းဖြစ်တဲ့လူတွေကတချီရီပိုင်းတွေကခြားတဲ့လူတွေလည်းရှိတယ်ဆေးကမရနိုင်ဘူးလေနေဖက်မှာကြတော့ဆေးမရောက်ကြဘူးဆိုတော့ညိုထက်မှာလည်းတွားလို့မရဘူးဆိုတော့လေခြားနာတဲ့တကြီးတွေအတွက်လူနာတွေအတွက်လုံးဝအဆင်မပြေဘူးအခက်အခဲတွေများကြီးရှိတော့နော
်အဲ့မှာတရင်နေကြတော့ဘလို့ကြားကြလဲလူတွေလေဆိုတော့ဒီလိုအခုတယ်လီဖုန်းရှိနေရတော့ဟုတ်တော့ဟုတ်တာပါဒါပေမဲ့ internet တို့ဘာလို့တရင်နေနဲ့ပတ်သက်ပြီးတော့ဘလို့တွေရကြလဲရှင
်ကျွန်တော်ဟို internet ကတော့ကျွန်တော်တို့ကမကောင်းဘူးပေါ့ကျွန်တော်တို့နေတဲ့နေရာမှာတော့မကောင်းတခြားနေရာမှာတော့နည်းနည်းပါးပါးတုံးလို့ရတဲ့ချင်းရှိရလို့ပြောကြတယ်ဒါနဲ့တို့တရင်ဆိုတာကျွန်တော်တို့မြို့ထဲမှာဖြစ်ပျက်နေတဲ့ဟာလေးတွေကိုတော့နားဆွမ်းတာပေါ့နော်ဒီမြို့ထဲမှာနေတဲ့ဥပမာဖုန်ကြီးเจ้าမှာမြေကိုတဲ့လူတွေတို့တွေကိုကျွန်တော်တို့ဆမ်းမေးတာတွေဘာလို့ဖြစ်ပျက်နေလဲမြို့ထဲလူတွေဖြစ်နေလဲဆိုတဲ့ဟာတွေပေါ့အတန်းနိုင်ဆုံးကျွန်တော်တို့ကဆမ်းမေးတဲ့ဟာလေးရှိတယ်ဒီရေဒီယိုတွေနားထောင်တာကတော့ကျွန်တော်တို့ကနားထောင်တဲ့လူလည်းရှိတယ်ဒါပေမဲ့နားမထောင်နိုင်တဲ့လူလည်းရှိကြပေါ့ဒါအရေးပေါ်ပြည့်တဲ့အခါကျတော့လေရေဒီယိုအိမ်ထဲမှာတိုင်ခဲ့တာဒီမကင်နိုင်တဲ့ဟာကြီးမဝေတဲ့ဟာကြီးကအများကြီးရှိတယ်ဆိုတော့တကယ်ကတော့ကျွန်တော်တို့ကောင်းကောင်းမသိနိုင်ဘူးအဲ့လိုတော့ရှိတယ
်ဒီစစ်တပ်ကအခုဒေသခံတွေရဲ့ပစ္စည်းတွေပေါ့နော်သူတို့ထုတ်ပြီးတော့အကြံခဲ့တဲ့ပစ္စည်းတွေယူတဲ့အချိန်ကဘယ်လောက်ထိဆိုလဲဒေသခံတွေအတွက်ကဘယ်လောက်ထိထိခိုက်မှုရှိရှိလဲရှင
်သူတို့ကပစ္စည်းယူတာကျွန်တော်တို့ကအရေးပိုကြည့်တာဟုတ်ဒီစစ်ဖြစ်တဲ့အခါကျတော့လူလူထုကဟိုကိုကမထိခိုက်စေချင်လို့အသက်မထိခိုက်စေချင်လို့မနာကျင်စေချင်လို့အရေးပိုကြည့်ကြတယ်လေကြည့်တဲ့အချိန်မှာပစ္စည်းတွေပါတစ်ခုမှယူမသွားဘူးအဲတွားတဲ့လူတွေကအင်ဂျီတစ်ထည်နဲ့ဒီပစိုးတစ်ထည်နဲ့အဲ့လိုပဲဘက်ကလီအဲ့လိုအဲ့လိုပဲသူတို့ပြေးနိုင်တယ်အဲပါသွားနိုင်တယ်တချို့ကဆိုလို့ရှိရင်ဘက်တောင်မပါနိုင်ဘူးပေါ့ဒါပေမဲ့အိမ်ထဲမှာကျန်ခဲ့တဲ့ပစ္စည်းတွေကဒီလိုပေါ့ဆိုးပြီးတော့ယူပြီးဆိုတာကကျွန်တော်တို့အတွက်မိတော့ဝေဖို့အရေးပေါ်ပြန်ပြီးတော့ကျွန်တော်တို့ဆူဆောင်းဖို့ဆိုတာမလိဘူးအဲအဲ့ဒီအနေထားမှာကျွန်တော်ပြည်သူလူထုအတွက်အရန်နေနာတယ်ဆွဲဟာပေါ့နော်
ဒါကတော့ချင်းပြည်နယ်မင်းတပ် PDF တာဝန်ခံတအုပ်ဖြစ်တဲ့စလိုက်တူမီကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။မကြခင်ရခိုင်ကသတင်းတပုတ်ကိုနားဆင်ရမှာပါ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ရခိုင်မြောက်ပိုင်းမင်းပြမြို့နယ်တွင်ကပေါက်တော်မွတ်စလင်ကျေးရွာမှာတောက်သုံးရီမတန့်ရှင်းလာကြောင်းဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပြီးမိနစ်ကအထိတနည်းအောင်ကလေးငယ်၈ဦးတည်ဆုံးခဲ့ပါတယ်။ရေရှားမှုကြောင့်ဖြစ်တဲ့ဝမ်ပြက်ဝမ်ရှော့ယောဂါကူးစက်သူ200ကျော်ရှိနေပါတယ်။ဆေးရုံတင်ကုသနေသူတွေထဲမှာစိုးရိမ်ရသူတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုအောင်မြတ်သူကပြောပြမှာပါရှင်
။ရခိုင်မြောက်ပိုင်းမင်းပြားမြို့နယ်အတွင်းငဂရာကျေးရွာအုပ်စုပေါက်တော်မွတ်စလင်ကျေးရွာမှာတောက်သုံးရီမတန့်ရှင်းတာကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါတွေဖြစ်ပွားနေပါတယ်။လူရာနဲ့ချီပြီးတော့ဝမ်ပြက်ဝမ်ရှော့ဖြစ်နေကြရမှာမေလ30ရက်နေ့အထိတနည်းအောင်ကလေးငယ်၈ဦးသေဆုံးခဲ့တယ်လို့နဂရာအုပ်စုအုပ်ချုပ်ရေးမှူးဦးအောင်သိန်းကပြောပါတယ်
။ဒါကလေးငယ်ကြောင့်အန်နဲ့ဝမ်းရောတယ်။ဟောကလေးကတော့ဝူးလို့ပဲချေောက်ကြပြီ။ဒါ၆လ၇လ၅လအဲ့လိုဖြစ်တာ။အကြည့်ဆုံးကတနိုင်ပါတယ်။ကျွန်တော်တို့ကနေကရှင်းတာရောမှတယောက်ကြီးတယ်။
့ရိုးဝေးကတော့ဟိုဟာဆရာဝန်ကောင်းစီရအရာကတော့200ကျော်လောက်ပဲရှိတယ်200နဲ့30ကျော်လောက်ရှိတယ်လူလူကြီးတော့တိတ်မပြေဘူးလူကြီးကနေတယ်
အဲ့ဒီပေါတော်မွတ်စလင်ကျေးရွာဟာမင်းပြားမြို့နယ်15မိုင်ခန့်အကွာမှာရှိပြီးလူဦးရေ4000ကျော်လောက်နေထိုင်ကြတဲ့ကျေးရွာတစ်ခုဖြစ်ပါတယ်။အဲ့ဒီကျေးရွာမှာပြီးခဲ့တဲ့မတ်လကလေးကကျေးရွာအတွင်းမှာရှိတဲ့ရေကန်တွေမှာရေခမ်းချောက်သွားတာကြောင့်ချောင်းရေကိုတောက်သုံးနေရတာပါ။ဒီသားကန်ကျေးရွာသားတွေဟာချောင်းရေကိုကြိုချက်ပြီးမတောက်သုံးကြသလိုအမဲလွန်ရာသီပေါ်တစ်တီးကိုလည်းစားနေကြတာကြောင့်အခုလိုဝန်းရှုံးဝန်းပြက်ရောဂါဖြစ်ရတာဖြစ်တယ်လို့ဆရာဝန်ပြောပြချက်အရသိရကြောင်းငကရာအုပ်စုအုပ်ချုပ်ရေးမှူးဦးအောင်သိန်းကဆက်ပြောပါတယ်။
အမစီရှာနေပါသေးတာပါဆရာတို့ဒါဘလို့ဖြစ်တာလေးလူလားသူကလေသူတို့ကအစားအသောက်တွေရေတွေကနည်းနည်းဟိုဟာတပူတေးလားလောက်ကသုံးလပိုင်းလောက်ကရေတွေကဟိုအတင်တာလေချုပ်ရတင်တာပေါ့လင်းမနိုင်ဘူးအဲ့ဒါနေဘူးပြည့်တဲ့အချိန်မှာတော့ရေကတော့နည်းနည်းဟိုဟာဖြစ်တယ်ပွားပွားပေါ့အဲ့ဒါကိုသူတို့ကတရေပြီးစားတယ်ပနေစီမေးပြီးစားတယ်ဆိုပြီးတော့အဲ့ဒီရေကိုတို့ချဲလို့မတော့လို့တော့ဒီလိုဖြစ်တာ
ယောဂဖြစ်ပွားသူအများစုဟာ9နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ယောဂဖြစ်ပွားနေတဲ့လူနာ200ကျော်တဲ့ကစိုးရင်ရတဲ့လူနာတွေကိုမင်းပြားမျိုးနဲ့အတွင်းကပန်းမြောင်းဆေးရုံနဲ့မြောင်းပွေဆေးရုံတွေမှာကုသမှုခံယူနေကြပါတယ်။တချို့ကလည်းကြီးရွာအနီးအနားမှာရှိတဲ့ကြီးလက်ဆေးကန်းတွေမှာကုသနေကြပါတယ်။ကယ်ဝန်းဒေသမှာရှိတဲ့ရခိုင်ပြည်နယ်ကြီးလက်ဒေသတော်တော်များများမှာနွေရာသီရောက်တိုင်းနှစ်စဉ်ရေရှားပါမှုနဲ့ရင်ဆိုင်ကြပါတယ်။အခုလိုမိုးဥကာလတွေမှာရမရန်ကမိုးရွာသွန်းတဲ့အခါမှာရှုံရည်တွေပါရေကန်နဲ့ဝင်ုံနဲ့အတွက်ရည်ရည်မတန့်ရှင်းတော့ပဲပို့ပြီးတော့တောက်တုံးရင်ရှားပါတာဝန်ပြဝန်ရှော်ယောဂါတွေဖြစ်တာတွေနှစ်စင်လို့လို့ရင်ဆိုင်နေကြရတယ်လို့လည်းရခိုင်ပြည်နယ်အတွင်းပရာဟိတလုပ်ငန်းတွေလုပ်ကိုက်နေတဲ့ကိုအန်သားကြီးကပြောပါတယ
်ဒီမင်းကြမြို့နယ်တောင်ပိုင်းဆိုလို့ရှိရင်အကုန်လုံးနှီးပါကရင်ရှားတဲ့ပထနာနဲ့ရင်ဆိုင်ရတယ်နံပါတ်၄ကဒီမင်းကြမြို့နယ်ဘက်မှာဟိုချောင်းရည်တုံးလို့မရဘူးနောက်ကန်ရည်တွေကလည်းမိုးကဒီပတ်ပတ်ဆက်ရွာလိုက်တဲ့အခါကျတော့ရေကနောက်ကြည့်ပြီးတော့ဖြစ်နေတယ်အိကံဘောင်ယိုးကအညစ်အကြေးအဆင်းနေတာရဲ့ဒီဖုံးလေးအရေးပြောတာလည်းဆိုတော့အပေါ်တော့နောက်ကြည့်နေဆိုတော့မင်းပြမျိုးနဲ့တောင်ရခိုင်ပြည်နယ်နေရာအနှံ့မှာတော့ရေရှားပမှုကဖြစ်နေတာအမှန်ပဲဗျတောင်တုံကြီးပြီ
လက်ရှိမှာတော့ဝမ်ယောဂဖြစ်ပွားနေတဲ့ပေါတော်မွတ်စလင်ကြီးဝါကိုတက်ဆိုင်ရာကျွမ်းမရေးဌာနတွေကလည်းလာရောက်ဆစ်စေတာတွေရှိသလိုတောက်တုံကြီးလာရောက်လှူဒန်းသူတွေလည်းရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ
်ကိုအောင်မြတ်သူပါရှင်ဆက်လက်ပြီးတော့ရှမ်းပြည်ကသတင်းတပုတ်ကိုတင်ပြမှာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုံသွယ်ရေးဆုံမှာမြန်မာကုန်ကားတွေရာနဲ့ချီပြီးပိတ်မိနေတာတပတ်လောက်ရှိနေပါပြီ။လမ်းတွေပိတ်လို့တရုတ်ပြည်တဲကပြန်မထွက်နိုင်တဲ့မြန်မာကုန်ကားတွေကလည်းအစီး200ကျော်လောက်ရှိနေတာပါ။ဒါကြောင့်ဒီကားတွေတရုတ်ပြည်တဲကမြန်မြန်ပြန်ထွက်နိုင်အောင်ပိတ်ထားတဲ့နယ်စပ်ဂိတ်တစ်ခုကိုမနေ့ဖန်ကစပြီးယာယီပေးဖွင့်သွားမယ်လို့တရုတ်ဘက်ကအတိပေးလိုက်ပါတယ်ရန်ကုန်ကပေးပို့လာတဲ့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးလက်တလောအခြေအနေကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်တရုတ်မြန်မာနယ်စပ်ဖြစ်တဲ့မူဆယ်မြို့ကနယ်စပ်ဂိတ်တစ်ခုမှာယင်ကျော်ပိတ်ဆို့နေတာကိုဖြေရှင်းဖို့အတွက်ပိတ်ထားတဲ့မန်ဝိန်းနယ်စပ်ဂိတ်ကိုယာယီဖွင့်ပေးသွားမယ်လို့တရုတ်ကုန်သမားအသင်းတာဝန်ရှိသူတွေကမြန်မာဘက်ကိုအတိပေးလိုက်ပါတယ်မူဆယ်တရ5မိုင်မှာရှိတဲ့နယ်စပ်ဂိတ်5ခုထဲကကျင်ဆန်းကြော့ဂိတ်တစ်ခုကိုပဲအသုံးပြုနေရလို့တရုတ်ဘက်ကသွားမဲ့မြန်မာကုန်ကားတွေရာနဲ့ချီပြီးပိတ်မိနေပါတယ်။တရုတ်ပြည်ထဲကပြန်မထွက်နိုင်တဲ့ကုန်ကားကလည်း200ကျော်ရှိတာမို့ဒီကားတွေအမြန်ပြန်ထွက်နိုင်အောင်မန်ဝိန်းဂိတ်ကိုတရုတ်ဘက်ကယာယီဖွင့်ပေးလိုက်တာပါ။ကြီးညာချက်ထဲမှာတော့ယာယီပြန်ဖွင့်ပေးမဲ့မန်ဝိန်းဂိတ်ကိုတရုတ်ဘက်ကအထွက်ကားတွေအတွက်ပဲတည်ထောင်ခွင့်ပြုသွားမယ်လို့យေတာထားကြောင်းမူဆယ်ကုန်သည်များအသင်းကဦးမင်းသိန်းကပြောပါတယ်။ဒေါ်လာ
100ကျော်ရမှာပိတ်နေတဲ့ကားအရှိ120ဖုန်ကြီးကိုတုံးရအတွင်းမှာခြေကောင်းနေပြီးဗမာပြည်တော်ကုန်တင်လာတာကလူဖက်ခွင့်ပြုသူကပိတ်နေတဲ့ကားကိုချင်းသွားအောင်လုပ်နေတာ
တရုတ်ကုန်သည်အသင်းရဲ့ထုတ်ပြန်ချက်မှာရင်မောင်းနဲ့ရင်နှောက်လိုက်အလုံးယောဂအကအကွယ် PPE ဝတ်စုံဝေးရမယ်မြန်မာဘက်မူဆယ်105မိုင်ကာဝင်းတဲရောက်တဲ့အထိမယက်မနာတောက်လျှောက်မောင်းနေရမယ်လို့စီကံချက်တွေပါဝင်ပါတယ်တရုတ်နိုင်ငံကကိုဗစ်ယောဂထိန်းချုပ်ဖို့ဆိုပြီးမူဆယ်105မိုင်ကမန်ဝိန်းနန်းတော်စင်ဖြူပန်ဆိုင်ဒီဂိတ်၄ခုကိုတရုတ်ဘက်က2020အေဒီလကတည်းကပိတ်ထားလိုက်တာပါလိုအပ်ရင်တော့အကန့်အသတ်နဲ့ယာယီဖွင့်ပေးလို့ရှိပါတယ်လက်ရှိမှာတော့ကျင်ဆန်းကြော့ဂိတ်တစ်ခုကိုပဲကိုဗစ်ယောဂါစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်လုပ်ပြီးဖွင့်ပေးထားတာပါကျင်ဆန်းကြော့ဂိတ်တစ်ခုပဲအသုံးပြုနေရလို့ယင်ကျော်ပိတ်ဆို့မှုတွေမကြာခဏဖြစ်လို့ရှိပါတယ်အခုလဲတရုတ်နယ်စပ်မှာမြန်မာကုန်ကားယာနဲ့ချီပြီးပိတ်မိနေတုန်းဖြစ်ပါတယ်ဒီမှာတော့ပမာဏလေးပါပဲ။စိတ်ကြီးကထောင်တော်ကြီးကတော့ရော။ဒံကြီးမှာကြန့်ကြတဲ့အတွက်ကုန်စိမ့်သီးနှံတွေပျက်စီးပြီးတရုတ်ဘက်မှာဈေးကောင်းမရကြောင်းမြန်မာကုန်သည်တွေကပြောကြပါဗါတယ်။
你知道经常就被人听说了，黑压嫂那个今年最后要一个人家人送饭，刚刚我们的五月的这包车的都免了，你看心里有看见了工厂都来，我依然都来，第二个月的人家不浪漫的没人来我呢。
မူဆယ်မန္တလေးကုတန်းရောင်းဝယ်နေတဲ့ကုန်တယ်တူပြောသွားတာပါမူဆယ်တရငါမိုင်ကုန်သွယ်ရေးဂိတ်တွေပုံမှန်ပြန်ဖွင့်နိုင်ဖို့မြန်မာတရုတ်နှစ်နိုင်ငံကနယ်စပ်ကုန်သွယ်ရေးတာဝန်ရှိသူတွေမကြသေးခင်ကဆွေးနွေးခဲ့တာပါဒါပေမဲ့တရုတ်ယူနန်ပြည်နယ်ထဲမှာကိုဗစ်ကူးစက်မှုတွေတကြောပြန်ဖြစ်လာတာကြောင့်အခြေအနေတည်ငြိမ်တဲ့အထိစောင့်ကြည့်အောင်မယ်လို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းအင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါJanuary လ6ရက်နေ့တုန်းကအမေရိကန်လွှတ်တော်အတွင်းလွှတ်တော်အမတ်တွေဆွေးနွေးနေချိန်မှာလူသေတဲ့အထိဖြစ်ခဲ့တဲ့အထိကျုံနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့ကိစ္စကိုဟန်တားနိုင်ရေး Republican Party အမတ်တွေတောက်ကြနေတုန်းကမဲပေးခဲ့ကြပါတယ်ဒီအကြောင်း Laurel Bowman ရဲ့သတင်းပေးပို့ချက်ကိုမက်ခွာညူကပြောပြမှာပါရှင်
ရတဲ့ရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်အနိုင်ရတာကိုအတည်ပြုပေးရမယ့်လွှတ်တော်အစည်းအဝေးကျင်းပနေတဲ့အချိန်လွှတ်တော်ရဲ့ဝင်ပြီးတိုက်ခိုက်ခံရတဲ့အဖြစ်ဟာအမေရိကန်တွက်ရော်ကဘာကြီးအတွက်ပါတုန်လှုပ်စရာမြင်ကွင်းဖြစ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဟာအမေရိကန်လွှတ်တော်ရဲ့စီနင်းပြီးရဲတွေနဲ့တိုက်ခိုက်လွှတ်တော်ရင်းကရုံးခန်းတွေထဲထိဝင်ရောက်ပြီးလွှတ်တော်အမတ်တွေနဲ့အဲ့ဒီအချိန်ကဒုတိယသမ္မတဖြစ်တဲ့မိုက်ပင်စ်ကိုရှာဖွေကြပါတယ်။တတော်ဆိုင်ရာရဲအရာရှိ Brian Sicknick အပါအဝင်လူ၅ဦးသေဆုံးခဲ့ရတဲ့အဲ့ဒီတိုက်ခိုက်မှုမှာပါဝင်ခဲ့သူ400ကျော်ကိုလောလောဆယ်မှာတရားစွဲထားပါတယ်။ကွယ်လွန်သူရဲအရာရှိရဲ့မိခင်က Republican အထက်လွှတ်တော်အမတ်တွေကိုစုံစမ်းရေးကော်မရှင်ဖွဲ့နိုင်ဖို့မဲပေးကြပါလို့တိုက်တွန်းထားပါတယ
်။ Footage of what all these people went through and all these police officers
ဗီဒီယိုမှတ်တမ်းတွေကိုကြည့်လိုက်တာနဲ့ဒီလူတွေအားလုံးဘာတွေလုပ်ခဲ့ကြတယ်လဲဆိုတာရောဒီရဲအရာရှိတွေကသူတို့ဘေးမတည်ရမခအောင်ဘာလို့ပြီးခဲ့ကြတယ်လဲဆိုတာကိုရောတွေ့ရမှာပါသူတို့ဘေးကင်းလုံခြုံဖို့စောင့်ရှောက်ခဲ့ကြတာပ
ါဒါပေမဲ့လည်းကြာသာပတေးနဲ့တောက်ကြနှစ်ရက်ကြာမဲပေးရေးလုပ်ငန်းစဉ်ပြီးဆုံးခဲ့တဲ့နောက် Republican ကိုယ်စားလှယ်တွေဟာဒီဖြစ်ရပ်ကိုစစ်ဆေးရင်ပါတီနှစ်ရက်ပါဖွဲ့စည်းနိုင်လောက်တဲ့မဲမပေးဘဲနေခဲ့ကြပါလေ
Democrats sort of offered Republicans a chance to participate or to have some larger
January 6ရက်နေ့ကဖြစ်ရပ်အတွက်ကော်မရှင်ဖွဲ့ရေးဆိုတာဟာ Republican ကိုယ်စားလှယ်တွေအတွက်ပါဝင်ဆောင်ရွက်ခွင့်ဒါမှမဟုတ်ဒီတဲ့ပို့ပြီးအရေးပါတဲ့အခမ်းအနားတရားရဖို့ Democrat တွေကကန့်လန့်ခဲ့တာပါဒီဥပဒေကြံကိုအောက်လွှတ်တော်မှာ Republican တွေရဲ့မဲရခဲ့တာတော်မှာအထက်လွှတ်တော် Republican တွေကတော့ဒီကိစ္စအတွက်မဲပေးကြမဲ့ပုံမရှိပါဘူ
း Republican အထက်လွှတ်တော်အမတ် Mitch McConnell ကလည်
း I do not believe the additional extraneous commission that democratic leaders want
Democracy ကောင်းကောင်းနေလိုလားနေတဲ့နောက်ထပ်ပြင်ပကော်မရှင်ကနေအရေးပါတဲ့အချက်အသစ်တွေကိုရှာဖွေနိုင်လိမ့်မယ်ဒါမှမဟုတ်ဒီအခြေအနေကိုဖြေရှင်းပေးနိုင်လိမ့်မယ်လို့မယုံကြည်ပါဘူးပွင့်လင်းလင်းပြောရရင်ဒီလိုလုပ်မဲ့အစီအစဉ်ကိုတောင်းမှမယုံကြည်ပါဘူး
အဲ့လိုတော်မဲကဘလို့ပဲဖြစ်ဖြစ်ဒီမိုကရက်တွေအနေနဲ့သူတို့ကိုယ်တိုင်ကြားနာပွဲတွေလုပ်နိုင်ပါတယ်။ဒါပေမဲ့အဲ့ဒီလိုလုပ်မဲ့ဆိုရင်တော့အရင်ကကော်မရှင်တွေလိုဖြစ်လာမှာမဟုတ်ပါဘူး
။ Going back to the early 1970s was done in
ပါတီနှစ်ရလုံးမှာစိတ်ထားမတိုက်ဆိုင်ခဲ့ရင်တော့မှ 9/11 ကော်မရှင်တို့ကပါတီနှစ်ရဖွဲ့ခဲ့တာပါပဲ။1980ပြည်လုံးနှစ်အစောပိုင်းကိုပြန်ကြည့်မယ်ဆိုရင်လေ Richard Nixon ပေါ်မှာဆွဆွဲချက်တွေနဲ့ပတ်သက်လို့လေပါတီနှစ်ရသဘောတူညီချက်ပုံစံမျိုးနဲ့လုပ်ခဲ့ကြတာပါပဲ။အထက်လွှတ်တော်မှာဆွံ့ဆွစီမယ်နောက်ဆုံးကြားနာပွဲတွေဟာအောက်လွှတ်တော်မှာဆွဆွဲချက်ဆိုင်ရာချက်လက်တွေကိုအသေးစိတ်ထုတ်ပြန်မှတ်တမ်းတင်တဲ့စီကိုဥတီသွားပါတယ်။အချက်တဲတွေကြုံရတိုင်းဒလူကြီးပါပဲ။ ရင်ကပါတီနှစ်ရက်ခိုင်မာတဲ့ပူးပေါင်းဆွမ်းမှုမျိုးတွေကိုမြင်ခဲ့ရဘူးပါတယ်။ဒါပေမဲ့အခုတော့အဲ့လိုမဟုတ်ပါဘူး။
2022ခုနှစ်ကြားဖြတ်ရွေးကောက်ပွဲတွေရဲ့ပုံစံကပြောင်းလဲလာနေတာနဲ့အမျှ Republican တွေအနေနဲ့မဲဆန္ဒရှင်တွေကိုသမ္မတဟောင်း Donald Trump ထဲလက်ရှိသမ္မတ Joe Biden ပေါ်မှာပိုးပြီးတော့အာရုံစိုက်စေလိုချင်တဲ့အကြောင်းသူကပြောတာပ
ါ Republicans want to forget what
Republican တွေကဇန်နဝါရီလ6ရက်နေ့မှာဘာဖြစ်ခဲ့တယ်လဲဆိုတာကိုမေ့ထားပြီးတော့တိုင်းပြည်အနေနဲ့ခွင်လွတ်ကြေးစည်းခြင်းနေတာပါ
ရွေးကောက်ပွဲနိုင်ငံရေးဟာလွှတ်တော်ရင်းမဲတွေမှာလည်းအခမ်းအနားတစ်ခုအဖြစ်အမြဲပဲပါဝင်နေတာပါဒါပေမဲ့လွှတ်တော်အစအဦးကိုတိုက်ခိုက်မှုပေါ်စုံစမ်းစစ်ဆေးရေးမအောင်မမြင်ဖြစ်တာဟာနိုင်ငံရေးအရာသဘောထားကွဲလွဲမှုတွေအတွက်စိုးရိမ်စရာလက္ခဏာတစ်ခုအဖြစ်လေ့လာသူတွေကစိုးရိမ်နေကြပါတယ်ရှင
်မက်ခွာညူတင်ဆက်ခဲ့တာပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ကြရအောင်ပါကိုအောင်မြတ်သူကတင်ဆက်ထားပါတယ်ရှင်
ဆေးဥစုလောင်းမှာဖွင့်ပြလာမယ်ကာကီကုသရောင်းဝယ်ရေးဆိုတဲ့ခေါင်းစဉ်နဲ့ AOR မဂ္ဂဇင်းသတင်းအွန်လိုင်းမှာဘာတီလက်နာရေးသားရတဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်အာရှအတွက်ကာကီစီးပွားကုသရောင်းဝယ်ရေးလို့ဆိုနိုင်တဲ့စစ်တပ်လွှမ်းမိုးတဲ့ပုံစံဟာအစမ်းကြီးတော့မဟုတ်ပါဘူးတဲ့ထိုင်းနဲ့အင်ဒိုနီးရှားမှာလို့ပြည်တွင်းလုပ်ငန်းရှင်ကြီးတွေနဲ့စစ်တပ်တို့ပေါင်းပြီးတော့လုက္ကင်ကြတာမျိုးကိုဆိုပါတယ်ဒို့ပေမဲ့လည်း1962ဗိုလ်ချုပ်ကြီးနေဝင်အာနာသိမ်းပြီးမြန်မာနီမြန်မာဟန်ဆိုရှယ်လစ်စနစ်ကိုတည်ဆောက်ရမှာတော့စီးပွားရေးဟာအရှေ့ဥရောပဆိုဗီယက်ပြည်တော်စုသို့မဟုတ်တရုတ်တို့နဲ့မတူဘူးလို့ဆိုပါတယ်။အာရှမှာဆက်အာဏာသိမ်းတာမဆန်းပေမဲ့1962မြန်မာဆက်အာဏာသိမ်းလိုက်တာကတော့နိုင်ငံရေးရောစီးပွားရေးပါသိမ်းယူလိုက်တာမျိုးဖြစ်လို့ထိုင်းနဲ့အင်ဒိုနီးရှားနဲ့တော့မတူဘူးလို့ဆောင်းပါးမှာဖော်ပြထားပါတယ်။1988မှာအာဏာရှင်ဗိုလ်ချုပ်နေဝင်ပြုတ်ကျသွားပြီးမြန်မာနီမြန်မာဟန်ဆိုရှယ်လစ်စီးပွားရေးနေရာမှာစစ်တပ်ကပဲအထင်ရှားနေရာယူထားတဲ့မြန်မာနီမြန်မာဟန်အရင်းရှင်စနစ်ကိုကျင့်သုံးပြန်တယ်လို့ဆိုပါတယ်။ကုလအချက်လက်ရှာဖွေရေးမစ်ရှင်ရဲ့2019အစီရင်ခံစာအရမြန်မာစစ်တပ်ဟာမြန်မာစီးပွားရေးဥပိုင် MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့စီကအခွန်ဘဏ္ဍာတွေရရှိတယ်လို့ဖော်ပြထားပါတယ်။အထူးကအကျိုးခံစားခွင့်ရှိသူကတော့ကာကြုတ်မင်းအွန်လိုင်းဖြစ်ပြီးအာနာသိမ့်မီတာနဲ့သူဟာအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုနံပါတ်1ဖြစ်သွားတာလည်းမဆန်ဘူးလို့ဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာစီးပွားရေးဥပိုင်နာယကအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ကုမ္ပဏီအစုရှယ်ယာအများစုကိုပိုင်ဆိုင်သူလည်းဖြစ်တဲ့ကာကြုတ်မင်းအောင်လှိုင်နဲ့သူ့ရဲ့အသက်30ဝန်းကျင်သားသမီးတွေရဲ့ကြီးမားတဲ့ပုဂ္ဂလိကပိုင်ဆိုင်မှုတွေကိုလည်းဆောင်းပါးထဲမှာဖော်ပြထားပါဗျ။ဇန်နဝါရီ30မှာတော့ကာကြုတ်မင်းအောင်လှိုင်ဟာအရွေးချက်ခံအစိုးရကိုဖြုတ်ချဖို့စစကားပြောလာခဲ့ပြီးနှစ်ရက်ကြာမှာတော့အမှန်တကယ်ပဲအာဏာသိမ်းယူလိုက်တယ်လို့ဆိုပါတယ်။စီးပွားရေးအကျိုးစီးပွားဟာအာဏာသိမ်းယူရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းစစ်တပ်ရဲ့ပိုင်ဆိုင်မှုတွေကိုအသေးစိတ်အစီရင်ခံစာတွေထုတ်ပြန်နေတဲ့ Justice for Myanmar အဖွဲ့ရဲ့ပြောဆိုချက်ကိုလည်းဆောင်းပါးမှာဖော်ပြထားပါဗျ။ကာကြုတ်မင်းအောင်လှိုင်ဟာသူ့ရဲ့အာဏာကိုအလွဲသုံးစားပြုလုပ်ပြီးစစ်တပ်ရဲ့အကာအကွယ်နဲ့တိုင်းပြည်ရဲ့အရင်းမြစ်တွေကနေအကျိုးအမြတ်တွေရရှိနေတယ်လို့လည်း Justice for Myanmar ကိုကိုးကားပြီးဖော်ပြထားပါဗျ။1988မတိုင်ခင်တော့လို့မဟုတ်ပဲလက်ရှိမြန်မာစစ်အာဏာသိမ်းယူမှုမှာဘယ်ပုဂ္ဂလိကလုပ်ငန်းတွေမှာပြည်သူပိုင်သိမ်းယူမှုမရှိတာလဲသူတို့ရဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကိုဆက်လက်တည်တံ့ဖွံ့ဖြိုးစေတဲ့သဘောလို့ဆိုပါတယ်။အနာဂတ်မှာဘာဆက်ဖြစ်မယ်ဆိုတာမသေးကြပါပဲ။ကာကြုတ်မင်းအောင်လှိုင်နဲ့သူ့သားသမီးတွေကတော့မြန်မာလူ့ဖွဲ့စည်းမှာအခွင့်ဒုခံထားရတာမို့သူတို့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဆက်ပြီးတိုက်ကြမယ်ဆိုတာကတော့တေချာတယ်လို့ဆောင်းပါးမှာဖော်ပြထားပါဗျ။အပြည့်စုံကတော့ www.arv.com မှာဖတ်ရှုနိုင်ကြပါဗျ။စာရေးသူဘာတီလက်နာဟာမဟာဗျူဟာအကြံပေးသူဖြစ်ပြီးအာရှအရေးဆယ်စုနှစ်လေးစုနီးပါးရေးသားနေသူဆွီဒင်သတင်းသမားတူဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိအသက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ဇွန်လ၁ရက်အင်္ဂါနေ့နနက်ခင်းအစီအစဉ်ကစတင်ပြီးတော့ကျမတို့ VOE မြန်မာပိုင်းနနက်ခင်းအစီအစဉ်တိုင်းကိုရေဒီယိုအပြင်ရုပ်သံအဖြစ်စတူဒီယိုကနေဖြည့်ဆွက်ပြီးတင်ဆက်နေပါရရှင်။အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီ။မတ်တင်ကီထိုက်ကအပတ်စဉ်တင်ဆက်နေတာပါ။မြန်မာနိုင်ငံမှာဆက်အာနာတင်ပြီးနောက်ပိုင်းစီးပွားရေးရောဘန်လဲပတ်မှုပါတုံဆိုင်နေတယ်လို့တပိတ်မှောက်တာတွေဆက်ယုံပိတ်သိမ်းမှုတွေကြောင့်အလုတ်အကင်တွေလည်းဆုံးရှုံးနေပါတယ်။မြန်မာနိုင်ငံမှာလာမယ့်လပိုင်းတွေအတွင်လူပေါင်းတန်းနဲ့ချီစားနေရိတ်ခါပြက်လက်နိုင်တဲ့အကြောင်းလဲကမ္ဘာစားနေရိတ်ခါအဖွဲ့ WFP ကနေပြီးတော့လဲသတိပေးထားတာပါ။ AFP သတင်းဆောင်မကိုအခြေခံပြီးတော့မတ်တင်ကီထိုက်ကဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ရန်ကုန်မြို့ကဒေါ်ရီမာတယောက်မိဖို့ကြောင့်လည်းမှာသားသမီး9ဦးနဲ့အတူထိုင်ရင်းစားနေတဲ့ထမင်းနဲ့ဟင်းသီးဟင်းရွက်လောက်ငါပါမလားဆိုတာကိုပူပန်နေတာပါ။ဆီယနာသိမြန်မာနိုင်ငံမှာထမင်းနဲ့ဟင်းရွက်လောက်ပဲသူတက်နိုင်တာပါ
။ကိုသားသမီးမငတ်ဖို့တော့ကြွရတာပါဆရာ။ဟိုအရှင်းကြီးကတော့ငတ်တယ်လို့တော့ဟိုပေါ့။
ဒေါ်ဆန်းစုကြည်ဦးဆောင်နဲ့အရတအစိုးရကိုဖြုတ်ချပြီးပြီးခဲ့တဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့စီးပွားရေးနဲ့ဗန်စနစ်ကတုံ့ဆိုင်နေပါတယ်။တပိတ်မှောက်လှုပ်ရှားမှုတွေစစ်ယုံပိတ်သိမ်းမှုတွေနောက်ပိုင်းအတံမွေးဝမ်းကြောင့်အလုတ်အကင်တွေဆုံးရှုံးနေကြရသလိုဗမာငွေစုထားနိုင်ကြတဲ့သူတွေလည်းငွေထုတ်နိုင်ဖို့အတွက်တနေကုန်တန်းစီဆောင်ဆိုင်နေကြရပါတယ်။စောင့်ကြည့်ရေးအဖွဲ့အစည်းအရအရသား800ကျော်တည်ဆုံးခဲ့ပြီးဖြစ်တဲ့နိုင်ငံတွေအတိုက်ခံတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့ရရဆက်ဆက်ဖြိုခွင်းနေချိန်မှာအပြင်ထွက်ပြီးစားဝတ်နေရေးအတွက်ငွေရှာရတဲ့ကိစ္စကလည်းအန်ဒီမကင်းပါဘူး။ပုံမှန်အားဖြင့်စိုက်ပျိုးရေးထွက်ကုန်တွေပြည်ပတင်ပို့တဲ့မြန်မာနိုင်ငံမှာအခုတော့လာမယ့်လပိုင်းနေ့အတွင်းတန်းနဲ့ချီစားရည်ရိတ်ခပြတ်လတ်နိုင်တယ်လို့ WFP ကမ္ဘာစားနပ်ရိတ်ခအဖွဲ့ကသတိပေးထားပါတယ်။အလုံးမရှိဖြစ်နေတဲ့အသက်33နှစ်အရွယ်ဒေါ်အေးမာတယောက်ခင်မုန်းဖြစ်သူနဲ့အတူအလုပ်လုပ်ဖို့လိုက်ရှာကြရပါတယ်
။ဟိုဟိုဟိုဆက်ရောအလုပ်တော့မဟုတ်ဘူးနော်။အဲဒီလိုလာခေါ်တဲ့အဲ့ဒီပါဆောက်တဲ့လူရှိလို့ချင်းလိုက်ပြီးတော့လိုက်ပြီးမေးတယ်။အိမ်ဆောက်မလားအိမ်နာကျင်းတူးမလားအဲအဲ့လိုမျိုးလိုက်ပြီးဆက်တယ်။အဲ့လိုဆက်လို့ချင်းတော့ရောက်ပြီးတော့စားရတာပါဆရာ
။ဆင်ရနာတိတ်မှုအပြီးနောက်ပိုင်းကုန်စည်နှုန်းတက်လာတော့ဈေးဝယ်တွေကငချောက်တောင်ဝယ်မစားနိုင်ကြတော့ဘူးလို့အသက်38နှစ်အရွယ်ဈေးတဲ့ဒေါ်ဝါဝါက EFP ကိုပြောပါတယ်။ဟင်းတစ်ခွက်စာအတွက်ငချောက်ဝယ်ရင်900လောက်ကျမှာမို့ဈေးဝယ်တွေလည်းမတက်နိုင်တာကြောင့်သူလည်းမရောင်းတော့တာလို့ပြောပါတယ်
။ဒီလိုတနေ့တနေ့ရတော့တနေ့တာတနေ့ကိုပဲရှာပြီးစားနေရအခုသူများတကတည်းကပြောတယ်။အားချင်းနေမကောင်းဆန်နေစီဈေးတက်မဲ့ဝယ်။မတော်မှမဝယ်နိုင်ဘူး။ဘာလို့လဲဒီနေ့ကငါးလုံးကုန်ရင်ငါးလုံးပဲဝယ်နိုင်တယ်။ပုံမဝယ်နိုင်ဘူး။ဘာလို့လဲရောင်းဝယ်ရင်မှမကောင်းတာ။အရင်ဆုံးလို့ရှိရင်တော့ခက်ကလာမကောင်းကိုဗစ်မှာစံအိတ်လိုက်ထောင်ထားတာဘလားဘလောက်ဖြစ်မလဲကိုဗစ်တောင်ကြမ်းကြမ်းခံနိုင်တယ်ဒါပေမဲ့အခုဒီအစိုးရတက်တဲ့အခါမှာအခုအာနာသိမ့်ပြီးနောက်ပိုင်းမှာဘရောမောင်မှန်းလို့မရတော့
ရှေ့လျှောက်ဘာတွေကြုံရအောင်မလဲဆိုတာမသိတာကြောင့်လူတိုင်းငွေကြေးကိုစီးစစ်သုံးနေကြရတယ်လူလဲဒေါ်ဝါဝါကပြောပါတယ
်ဘာလို့အလုပ်တွေလည်းမရှိဘူးအခုလာမယ့်ကာလကြီးလည်းဘာကာလကြီးမှလည်းမသိသေးဘူးဒီချိန်မှာဖြစ်မှလည်းမတွေးလို့မရသေးတဲ့ကာလကြီးဖြစ်နေတဲ့ခါကျတော့ကြောက်ရွံ့စိတ်နေတဲ့လူတွေကနေထိုင်နေရတဲ့ဘဝဆိုတော့အဆင်မပြေကြအောင်ပါလေ
။ကလေး၃ယောက်ရဲ့ဖခင်ကိုဝင်းနိုင်ထွန်းကတော့အခုအသက်26နှစ်ရှိပါပြီ။အရင်ကဝတ်သားစားနိုင်သူတွေအခုဆိုရင်ငပိရည်နဲ့တို့စရာပဲစားနိုင်တဲ့အဆင်ကိုရောက်ကုန်ပြီလို့သူကပြောပါတယ်
။အခုတုန်းကကျွန်တော်ကပြောသလိုအဆင်ပြေတယ်။အဲ့နိုင်ငံကြီးကိစ္စဖြစ်တယ်ဟိုပါကျွန်တော်တို့ကအဆင်မပြေဘူး။လဲလဲမလဲပဲဘူး။အခုတုန်းကကျွန်တော်ကပြောသလိုပေါ့ဝတ်သားစားတဲ့နေရာမှာငပိရည်တော့ပဲစားလို့ရတယ်။အပြည့်စားမနေမှာအဖြူလည်းပဲစားရတော့ပဲစားနဲ့အဖြူထမင်းနဲ့ပဲစားရတော့ပါအခုဒီနေ့ဆိုရင်ကျွန်တော်တို့မှာဒီနေ့ထမင်းကြောင်မချက်နိုင
်လူကြီးနှစ်ယောက်ဖြစ်တဲ့သူနဲ့သူဇနီးအတွက်မပူပေမဲ့လည်းကလေးသုံးယောက်ကိုမကြွေးနိုင်ပါဘူးတော့သူကပူပန်နေပါတယ
်ငါနေတော့ရွေးမချက်နိုင်ဘာဖြစ်လို့ဆိုပြည်သူစိတ်ဖြစ်တာမှအဲ့ပြည်သူစိတ်ဖြစ်နေကြားတဲ့ဥကပြည်ကြံကိုတတ်တာရတတ်တာဦးမယ်အဲ့ဒါညင်းသွားတယ်အဲ့ဒီတိုင်းပဲငတ်နေပဲဆိုရင်တော့အဆင်မပြေဘူးအဆင်ပြေဆိုတော့ကလေးတွေလေကိုကကိုတွေလေမြန်းနေသွားတော့အเจ้าမဟုတ်ဘူးပေါ့ကို့မှာသားသမီး၃ယောက်ရှိတယ်ကျွန်တော်မှာသားသမီး၃ယောက်ရှိတယ်သားသမီး၃ယောက်တော့ဝင်းအငတ်မခံနိုင်ဘူ
းရန်ကုန်မြို့ကလိုအပ်သူတွေအတွက်ရိတ်ခါထောက်ပံ့ကူညီမှုဟာဆိုရင်လိုအပ်ချက်ဘလောက်များနေတယ်လဲဆိုတာကိုပြသနေတာဖြစ်ပါတယ်အသက်24နှစ်အရွယ်အကူအညီပေးနေသူတဦးကအခုလိုပြောပါတယ
်အခုဒီကာလကြီးမှာကအကုန်လုံးအခက်အခဲဖြစ်နေကြတယ်အားကြောင့်မလို့ ဒီစီရင်သမားတွေလည်းရှိတယ်သူတို့စာသမားတွေလည်းရှိရသူတို့ပဲမတော်ဦးစားပေးပြီးတော့စဉ်းစားပြီးတော့ဒီအစီအစဉ်လေးဖြစ်သွားတာပေါ့နော်ဒီကိုရင်လူကိုရင်လူလူရဲ့အစီအစဉ်လေးလုပ်ဖြစ်သွားတာပါ
အတမွေးဝမ်းကြောင်းအလို့အကင်တွေရှားပါလာတာကအဓိကပြဿနာဖြစ်နေတာလို့လဲအသက်50တနှစ်အရွယ်ဒေါနီအေးကရှင်းပြပါတယ
်အစားဖို့နေရေးတွေကတော့ထိခိုက်တာပေါ့ဝင်ဝင်ရော့သွားတာပေါ့တယောက်က5000ညာတယောက်က5000ညာဆိုနှစ်ယောက်ဆိုရင်ဆင်ပြေတယ်အခုကတယောက်လောက်ပဲအလုပ်ကတယ်အဲ့တယောက်ကလောက်ကပြီးနားပလိနောက်တယောက်ကအဲ့လိုမျိုးလေးလုံနေရတော့နင်းလဲအဆင်ပြေသေးတယ်အခုလိုမျိုးကြတော့ခက်ခဲနေပြီအကုန်လုံးနားဆိုတော့ခက်ခဲနေတယ်
လာရောက်လှူဒန်းသူတွေကိုအားထားရတဲ့အသက်50တနှစ်အရွယ်ဒေါနီအေးကတော့ဒီအတိုင်းဆက်သွားရင်ရှေ့လျှောက်မလွယ်ဘူးလို့ပြောပါတယ်
။နေတယ်လာပြီးတော့လှူတဲ့လူလေးတွေအတွက်လေးတွေတွက်နေကိုတွေစားတော့ပြီးတော့နေရတဲ့ဘဝလေးတွေဖြစ်နေပြီးနောက်ထပ်ဒါအဲ့လိုမျိုးဒါဆက်ပြီးတော့ဖြစ်မယ်ဆိုရင်တော့ငတ်မှာပဲ
။နိုင်ငံတွင်းမှာကုန်စည်နှုန်းတွေတက်နေပြီးအထူးသဖြင့်တော့သွားရေးလာရေးခက်ခဲတဲ့ဝေးလံတဲ့ဒေသတွေမှာပို့ပြီးတော့ဆိုပါတယ်။တရုတ်နယ်စပ်ကချင်ပြည်နယ်ထဲမှာဆိုရင်စံစည်းနှုန်းက50ရာခိုင်နှုန်းနီးပါထက်ဝက်နီးပါဈေးတက်နေတယ်လို့ WFP ကပြောပါတယ်။ဆီယနာသိမ်းမှုနောက်ပိုင်း73စီဈေးနှုန်းကခမန်းချေ30ရာခိုင်နှုန်းလောက်တက်လာတာကြောင့်စိုက်ပျိုးသူတွေထံကနေစားသုံးသူတွေထံအရောက်တည်ယူပို့ဆောင်ရေးကုန်ကျစရိတ်ကလည်းခုန်တက်သွားပါတယ်။လာမယ့်6လအတွင်းမြန်မာနိုင်ငံတွင်းမှာလူပေါင်း3တန်းခွဲလောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံရနိုင်တယ်လို့ WFP ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကခန့်မှန်းထားပြီးအရေးပေါ်ရိက္ခာထောက်ပံ့နိုင်ရေးအတွက်သုံးစတိုးမြှင့်ပြင်ဆင်ထားပါတယ်ရှင
်။မတ်တင်ဂီထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါမက်ဆုမြတ်မွန်အပတ်စဉ်တင်ဆက်နေတာဖြစ်ပါတယ်ကယားပြည်နယ်ဒီမော့ဆိုမြို့မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအပြန်အလှန်တိုက်ပွဲတွေဖြစ်နေတာမို့မြို့နယ်အနီးအနားမြို့လေးတွေကနေရက်စွန်ပြီးထွက်ပြေးနေကြရသူ9000ထက်မနည်းရှိနေပါတယ်အဲ့ဒီလိုထွက်ပြေးနေကြရသူတွေဘလို့အခြေအနေကြုံနေရတယ်ဆိုတာကိုမက်ဆုမြတ်မွန်ကစစ်ဘေးဒုက္ခသည်ဒီမော့ဆိုမြို့သူတယောက်ကိုမေးမြန်းပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်ခရီးပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ခိုက်မှုတွေကြောင့်အိုးအိမ်ပြစ်ဘေးကင်းရာထွက်ပြေးနေကြရသူတွေတောင်းမြေချီရှိနေပါတယ်အဲ့ဒီထဲကဒီမော့ဆိုမြို့သူတယောက်ကတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ချိန်မှာဘေးကင်းအောင်လို့မြို့ကနေထွက်ပြေးခဲ့တာပါသူ့လိုပဲလူကြီးလူငယ်ထွက်ပြေးခဲ့ကြရတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ဟိုဒီတိုင်းတနက်နေ့ရေရိုးပြည့်တော့ကတော့ပြည်သူကမပြေးဘူးလေနော်။မပြေးဘူးနည်းနည်းငိန်ခံရပါကိုယ့်ရဲ့အိမ်မှာဒါမဲ့လက်လက်ကြီးကြီးကကြလာတော့မလုံခြုံတော့ဘူး။အဲနဲ့အဲနီးဆက်တဲ့ရွာဒီမှာပေါ့ပြေးရတာပေါ့။ပြေးပြီးတော့မှတစ်ဆင့်တစ်ဆင့်ပြေးကြတာအဲ့လိုမျိုး။စားတော့ကျွန်တော်တို့ပြေးရတစ်တောင်းတစ်တောင်းလောက်ပဲရှိရအခုက5000လောက်ဖြစ်သွားပြီ။တရွာလုံးတစ်မြို့လုံးမှဘယ်သူမှမရှိတော့တာ။အိမ်ဒီမှာလည်းမရှိတော့ဘူး။ဒီမိုးဆိုတမျိုးနယ်လုံးပေါ့နော်အကုန်လုံးလုံးဝမရှိတော့ဘူးလိုက်ကော်တော်မှနည်းနည်းပဲကျန်တာပေါ့နော်အကုန်လုံးတကုံကြီးပြေးကြတာတောင်းနေချီကိုရှိသွားပြီမှာ5000လောက်ရှိနေရွာတွေရက်ွက်တွေပေါ့နော်မှဟိုတနန်းကွယ်တို့ခေါပလော့တို့အာပြီးတော့ဒီမြို့မထဲပေါ့နော်မြို့မရက်ွက်ပေါ့နော်အဲဆိုအုပ်စုလိုက်ပါသွားပြီပြီးတော့ဒုံရောက်ပါမယ်မှာပြီးတော့ငားမိုင်6မိုင်ဖက်လဲပါမယ်ဒေါ်ဘူးစီဖက်လဲပါခံစားရတော့မလုံခြုံဘူးပေါ့ပျော်လည်းမပျော်ဘူးပြီးတော့မှကိုယ့်ဘာသာကိုယ်အရေးနေလို့ရတဲ့ဟောင်းမှညုံတိုင်းထပ်ပြေးကြရတာဆိုတော့လေဘာမှလည်းမတင်လာခဲ့ရဘူးပစ္စည်းတွေလည်းမပါဘူးစားကြရတဲ့အလုံးလောက်မရှိဘူးပေါ့နော်အလုံးမျိုးတွေတော့ရှိရပေါ့အခက်အခဲကအရင်များပါတယ်အိမ်မနေရနဲ့ဒါဆီဆောင်ပွားနေနေဆိုတော့လုံးဝမတူးလေနော်ဟိုခံမှန်းကြည့်လို့တွေးကြည့်လို့လည်းရမှာပါစိတ်ကပိုက်ဆံရတော့တယောက်နဲ့တယောက်မတူးရှင်တချို့ကျတော့လေယောဂအခန်းကြီးလေးရှိတော့ဆီးလေးတွေပါပြတ်တော့သူတို့ကစိတ်မခံနိုင်ဘူးပေါ့နော်တခုခုဆိုရင်စားလိုက်စားထားတော့လေဟိုတခုဆိုလန့်ဖြတ်နိုင်လို့ရှိတယ်တချို့ကျတော့လေဟိုစိတ်ကိုခခိုင်ထားရတဲ့ပုံစံမျိုးတော့ရှိရမှာဟိုဘယ်သူမှတော့စိတ်ကြီးအရင်ခိုင်နေကြတာတော့မဟုတ်တယ်နဲ့စိတ်ကိုခိုင်အောင်ထားကြတာပေါ့နော်
ကိုယ်တိုင်ကဆက်ပြီးကြောင့်ပြည်ရင်းဒုက္ခတွေတယောက်ဖြစ်နေပေမဲ့သူကကလေးငယ်တွေလူကြီးတွေအတွက်ပို့ပြီးတော့ပူပန်နေပါတယ
်ကလေးတွေကတော့တော်တော်များဖျားကြတယ်ချောင်းဆိုးမှစီးပြီးပေါ့နော်မခံနိုင်ဘူးတချို့ကလည်းတော့မှအရင်ကလေးတွေရှိတော့သူတို့ကမခံနိုင်တော့ အရင်ဖျားကြတယ်ကိုဝန်ဆောင်မိခင်ကြီးဆိုလဲတို့တွေအရင်အန်ရင်များပြေးရလွားရမယ်ဆိုလဲတို့မပြေးနိုင်အဲ့လိုမျိုးရောခက်ခဲအများကြီးရှိရရှင်တို့တော့ကျတော့ညီငယ်ကြီးပေါ့နော်ညီငယ်ကြီးဆိုတော့ညီငယ်ကြီးဆိုတော့လေဟိုကြီးလာလာပြီတခုခုဆိုရင်တော့အဆင်ပြေကိုစိတ်တော့လဲကိုပြင်ဆင်ထားတယ်ကျူတော့ပြင်ဆင်ထားတဲ့ကြောင့်လို့အဆင်ပြေရပေါ့နော်ဒါပေမဲ့ကျွန်မစိတ်မကောင်းတာကျတော့ဒီကေလူအိုရီပေါ့နော်လူအိုရီလူကြီးကြီးယောဂအခက်ရှိတဲ့လူကြီးကလေးငယ်တွေကကျတော့အញ្ញတနာကိုကောင်းတယ်သူတို့ပြေးတဲ့ချိန်မှာဒုက္ခတွေအမျိုးမျိုးရှိတယ်အခက်ခဲအများကြီးများတယ်ပေါ့နော်အဲ့သူတို့ဆက်ကိုပို့ပြီးတော့စိတ်မကောင်းဖြစ်ရတာပေါ့နော်ခုတည်းကတော့အလောက်ချင်းမဟုတ်ဘူးမှာ
ဒီမောင်ဆိုမျိုးအပါအဝင်အနီးဝန်းကျင်မှာရှိတဲ့မြို့ကလေးတွေကထွက်ပြေးနေကြရသူတချို့ကတော့ယာယီခိုလုံနိုင်တဲ့နေရာတွေမှာရောက်နေကြပါတယ်ဒါပေမဲ့တောထဲမှာပုန်းခိုနေကြသူတွေလည်းအများပြားကြန့်ရှိနေပါသေးတယ်
သူကတော့ဒီတနေရာမှာရှိနေတဲ့ဟိုလုံချုံတဲ့နေရာမှာတော့နည်းနည်းပြန်ရောက်လုံချုံတယ်တော့မဟုတ်ဘူးပေါ့အမရေတနေရာမှာတော့မလုံချုံဘူးဒါပေမဲ့နည်းနည်းတော့အချင်းတည်းရဲ့နေရာရောက်နေတယ်မှာတော့ဟိုတချို့ကလေးတွေရောမိခင်တွေရောကြံခဲ့တဲ့လူတွေလည်းအများကြီးရှိသေးတယ်ဆိုတော့လေတော့ဒီမှာအဲ့ဒီလူတွေနည်းနည်းဟိုလိုအပ်များပေါ့နော်ညီမတို့ခုလိုချက်အဲ့ဒီလူတွေကိုပြန်ထုတ်ပြန်ကယ်ဖို့လဲတွေးစားနေရပေါ့တချို့လည်းတွေးစားရတော့လာနေတယ်ဘယ်လိုလုပ်ရမလဲတော့မသိသေးဘူးမှာ
တော့ဒီမှာပုံနေကြရသူတွေအတွက်အကူအညီတွေလိုအပ်နေပေမဲ့အခုအညီပေးမဲ့သူတွေကိုရာရဲ့လုံခြုံရေးစိတ်ပူစရာဖြစ်နေသေးတာမို့အခုအညီရဖို့ခက်နေကြပါတယ်
။ဟဲ့ကိုကြီးပေးမဲ့လူကြီးစလဲလုံခြုံနေဆိုတော့တမျိုးပေါ့နော်မလုံခြုံဆိုလဲတမျိုးလာမှာကိုကြီးစတော့အများကြီးလိုလဲစားစရာတွေလိုလဲဟိုနေစရာတွေလိုလဲပြီးတော့ဒီခဏခါပြောတဲ့လက်ကွင်းထဲမှာတို့တောထဲမှာတို့ကြံခဲ့တဲ့လူတွေရဲ့လုံခြုံရေးအတွက်လဲလိုလဲပြီးတော့တို့ဘယ်ကြည့်မှနော်အခုက၄၅ရက်၆ရက်တစ်ပတ်ဘယ်လိုမှဟိုတိတာလာပြီပေါ့နော်အဲ့တော့ကူညီရတဲ့အများကြီးလိုတယ်ခုနပြောတဲ့စားစရာတော့အဓိကပေါ့နော်ပြီးတော့လုံခြုံရေးဟိုစားစရာပို့မယ်ဆိုရင်လည်းဗာနဲ့ပို့နိုင်လေအခုကဟိုလမ်းကြောင်းဆက်တည်းရလေတခုမှအဆင်မပြေဘူးလမ်းလေးရလေအကုန်လုံးကတော်များများသွားလို့မရတဲ့နေရာဖြစ်နေတော့တချို့ကပို့ချင်တယ်ဆိုရင်လည်းပို့လို့မရတဲ့အခြေအနေသားတစ်ခုရှိတော့ကူညီမဲ့လူတွေကတော့ဒီချက်ဟိုဒီလေကုန်းလမ်းကြောင်းမဟုတ်ဘဲနဲ့ဒီလမ်းကြောင်းတို့လာလို့ရတယ်ဆိုတော့ဒါတမျိုးပေါ့နော်ဒီမှာတော့အလိုပဲအချင်ပေးချင်းနဲ့အလိုပဲပြုံးချင်းနဲ့ဒီနေရာလေးရှိတယ်ဆိုရင်တော့
အခုလိုစစ်ဘေးကနေလွတ်အောင်ထွက်ပြေးနေကြရသူတွေဟာအရင်တုန်းကအေးအေးချမ်းချမ်းနဲ့နေထိုင်နေကြတဲ့တာမန်ပြည်သူတွေဖြစ်ကြပါတယ
်။ကျွန်မအွန်လိုင်းမှာသင်တန်းတက်နေပါတော့။သင်တန်းတက်တာဟာဒီလည်းရှိတယ်။နောက်ပြင်မာကနေဟိုတခြားဟိုစာတင်တဲ့ခါဒီလည်းရှိတယ်။ကလေးတွေစာတင်ပေးရလည်းရှိတယ်ဆိုတော့အကုန်လုံးအလုပ်ကံကြတော့အကုန်ပြည့်ကုန်တာပါမှာ
။အော်ကလေးတွေစာတင်ပေးရဆိုတော့ညီမစာတင်ပေးတဲ့ကလေးတွေအခြေအနေရောဘယ်လိုရှိပါလဲ။
သူတို့ကလည်းအကုန်လုံးကဟိုကလေးသူတို့မိဘနဲ့သူတို့ပဲအဲ့လိုမျိုးအချင်းကြီးမကောင်းကအကုန်လုံးကပြေးကုန်တယ်ဘာမှလုပ်လို့မရတော့ဘူးတကွဲတပြားဖြစ်ဖြစ်ကုန်ဘယ်သူကဘယ်နာရောက်လို့ရောက်မှလဲတတိယကလည်းအကုန်လုံးမရအောင်မှကျမတကယ်ချင်းဒီဆိုသူတို့အမေတစ်ဖက်ကလေးတစ်ဖက်ဒီဖြစ်နေတယ်တချို့ပေါ့နော
်စစ်ကြောင့်အိုးဖြစ်အိမ်ဖြစ်ထွက်ပြေးနေကြရတယ်ဆိုတာကိုလူကြီးတွေပြောပြလို့ဒါအရင်ကသိခဲ့ရပေမဲ့အခုကိုယ်တိုင်ကြုံတွေ့ရတဲ့အခါမှာမယုံနိုင်အောင်ဖြစ်ရတယ်လို့ဒီမော့ဆိုမျိုးသူကပြောပြပါတယ်
ဒီလိုဒီတိုင်းစနက်တွေနဲ့ချိန်ပြီးတော့ပြည့်ရဲဘာမှမလုပ်လဲဆက်ကေးစည်းလိုင်းလည်းဖြစ်ချတယ်ပြီးတော့ဒီတိုင်းအိမ်ထဲမှာနေတဲ့လူတွေဆိုလည်းဆွဲထုတ်ပြီးတော့ဝိုင်းပြီးတော့မတည်မချင်းချတယ်ပြီးလို့ရင်လည်းလက်နဲ့ကြည့်ပြီးနဲ့လည်းချတယ်အဲ့လိုမျိုးအိမ်ဒီမှာဖခင်เจ้าကြီးအချီးသူကလိုက်ပြီးတော့ချတာလက်နဲ့နဲ့သမိုင်းဒီပါရီအရင်တော့ဘိုးဘွားတွေပြောပြတာကြီးပဲရှိတယ်သူတို့ပြေးခဲရတယ်ကြီးစားကြီးတယ်ဒီပါရီကတော့စားပဲစားဖို့တော့အခုတော့လက်တွေ့ပေါ့နော်ကိုကိုတိုင်းအဲ့လိုကိုကတော့အားလည်းအော်တယ်ပြီးတော့ဒေါတာလည်းထွက်တယ်ဒီလောက်ထိတော့မှလူရောဟုတ်ရဲ့လားပေါ့နော်ဘလို့ဘလို့မွေးဖွားလာလဲလို့တော့တွေးမိတယ်ဘလို့မျိုးအတွေးခေါ်နေများပြည်တယ်လဲဆိုတော့တွေးမိတယ်ကိုကတော့လူတယောက်ရိုက်ဖို့တော့မှဒါမဖြစ်နိုင်ဘူးပေါ့နော်သူတို့တရကျတော့လူတော်ပြေးပြေးချင်းနေဆိုတော့လေဟိုအရင်အော်မိတယ်မှအော်တယ်ဒေါတာထွက်တော့ပေါ့စိတ်လည်းတိုးတယ
်အခုလိုမျိုးပြေးနေရပြီးတော့နောက်ကိုယ်အိမ်ရောပေါ့နော်ကိုယ်အိမ်ရောပြန်နိုင်ဖို့အခြေအနေရောလက်ရှိမှာဘလို့မြင်ရလဲရှင်ဘယ်တော့လောက်ပြန်နိုင်မယ်လို့ရောမှန်ပါလဲ
ဘလို့မပြန်လို့မရဘူးအခုလက်ရှိချင်းနေအိမ်ဒီမှာတည်ကြရတဲ့လောက်ကတော့အကုန်လုံးသူတို့ပြည်နေရပါတော့သူတို့နေရာယူထားရစစ်ကတ်တွေကပြီးတော့မှဟိုစနိုက်ပါသမားတွေလက်ရှိနေရက်ကွက်တွေလည်းပြန်ဝင်လို့မရဘူးအဲ့တော့ကျွန်တော်လည်းလောလောဆယ်ကအိမ်ပြန်ဖို့အချိန်များလုံးဝအချိန်မပေးပါဘူ
းကိုကအေးချမ်းကိုမျိုးကိုရွာမှာကိုကကိုနေနေပြီးတော့ဒါမျိုးတွေဖြစ်လာတဲ့အပေါ်မှာရောဟိုညီမတို့လို့အခုလိုထွက်ပြေးနေရတဲ့ဒီစစ်ဘေးဟိုဒုက္ခတွေတွေအနေနဲ့ဟိုဘယ်လိုပြောချင်လဲချက
်ဟုတ်တယ်အခုကအကုန်လုံးကဒီကျမတို့ဒီတရားရုံးမှာဖြစ်နေတာကိုယ်တည်းဟိုလုံနေတာမဟုတ်ဘူးပေါ့နော်တနိုင်ရလုံးတက်ကစေးပြီးတော့လုံနေကြတာဆိုတော့ကူညီနိုင်တဲ့လူတွေကလည်းအများကူညီပေးပါဟိုလုံချနိုင်တဲ့အပိုင်းတွေကလည်းရှိတော့ကိုယ်တော်ကိုကြည့်ပြီးကြပါဒီရချက်ကတော့တခုတည်းရှိတဲ့အဖြစ်နဲ့တွေ့ကြမှုအလုံးဝိုင်းကူပေးပါ
တိုက်ပွဲတွေကြောင့်အခြေအနေမတည်ငြိမ်သေးတဲ့ဒီမော့ဆိုမျိုးကနေဘေးကင်းရာမှာထွက်ပြေးခိုလုံနေရတဲ့ဒီမော့ဆိုမျိုးသူတယောက်ဖြစ်ပါတယ် နေခြင်းညချင်းပြည်ရင်းဒုက္ခတွေဘွားရောက်ခဲ့ရတဲ့သူအနေနဲ့အခုအချိန်မှာယာယီခိုလုံနိုင်တဲ့နေရာတစ်ခုမှာရောက်နေပေမဲ့လုံခြုံတယ်လို့မခံစားရပါဘူးလို့ပြောပါတယ်ရှင်ကျွန်မဆူမြတ်မောမှာဒါကတော့ဒီမောဆုမျိုးကစစ်ပေးဒုက္ခသည်တွေရဲ့အခြေအနေကိုကြားခဲ့ကြရတာပါ။မဆုမြတ်မွန်အပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းနနက်ခင်းထုတ်လွှင့်နေတဲ့တနာရီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 kHz 15133လိုင်းဒိုမီတာ25 kHz 11823လိုင်းဒိုမီတာ32 kHz 9335တို့ကနေလည်းပြန်လည်နားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကပြောပြမှာပါရှင
်။အာဏာသိမ်းထားတာ၄လရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲနေတာဖြစ်ပြီးရရလက်နက်တွေနဲ့တွန်းလှန်တိုက်ခိုက်နေတဲ့တိုင်းရင်းသားဒေသတွေမှာတော့စစ်တပ်ကလက်နက်ကြီးတွေရဟတ်ရင်တွေနဲ့ပါတုံးပြီးတိုက်ခိုက်နေတာပါ။မကြာသေးခင်ကမှလက်နက်ကင်တွန်းလှန်လာတဲ့ကယားပြည်နယ်ထဲမှာဒီမော့ဆိုကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်တပ်ဖက်ကအမြောက်တွင်တဲ့ရဟတ်ရင်တွေကိုပါတုံးပြီးတိုက်ခိုက်နေတယ်လို့ဒီမော့ဆိုမြို့ကတူက VOA ကိုပြောပါတယ်။မကြာသေးခင်ကမှဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရဆွန့်ခွာပြီးထွက်ပြေးရသူကကယားပြည်နယ်ထဲမှာဆိုရင်38,000လောက်ရှိနေပြီးဒုက္ခသည်တွေအတွက်ရေစမ်းနှံရိတ်ခါနဲ့ဆေးဝါးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာကိုအပြေရှာဖို့အတွက်အိန္ဒိယနဲ့အာဆီယံတို့အတူလက်တွဲပြီးဆောင်ရွက်တင်တယ်လို့ကနေဒါနိုင်ငံတော်ရန်တို့အခြေစိုက်လူခွင့်ရေးနဲ့လုံခြုံရေးဆိုင်ရာနိုင်ငံတကာအဖွဲ့IFFRAS ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်နိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဆိုးဝါးလာနေသလိုဒေသရင်းမှာပါထိကြိုက်သားနေတာအတွက်အာဆီယံကအပြေရှာဖို့ကြိုးစားနေတာဖြစ်ပြီးအခုချိန်ထိဂျူပန်ချက်တွေအများမထင်ပဲဖြစ်နေတယ်လို့ဆိုပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့ဥဆောင်မှုကိုထောက်ခံကြောင်းပြောကြားခဲ့တဲ့အိန္ဒိယအနေနဲ့အာဆီယံနဲ့လက်တွဲပြီးမြန်မာပြည်ထောင်စုကိုအပြေရှာဖို့လှုပ်တင်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကအကြီးတန်းအရာရှိကြီးနှစ်ဦးဟာတနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တချို့ကိုပြောင်းရွှေ့နေရာချထားပေးနေတဲ့ဗာဆန်ချာကျွန်းကိုတွားရောက်ခဲ့ပါတယ်။ဒုက္ခသည်များအရေးဆောင်ရွက်မှုဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးရာဝုဖ်မာဇူးနဲ့ဒုက္ခသည်အကာအကွယ်ပေးရေးဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးဂီလန်ထရစ်တိုဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ကစ်ဘဇားကဒုက္ခသည်စခန်းတွေစီကိုမတော်ရောက်ခင်ဘာဆန်ချာကျွန်းကိုတွားရောက်ခဲ့တာဖြစ်ပါတယ်။ COVID-19 ကာယောဂါဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာ February 1ရက်စတက်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ချက်ဆင်းသွားတဲ့စီးပွားရေးတွေပြန်ပြီးကောင်းအောင်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံတွင်ဘိန်းစိမ်းစိုက်ပျိုးရေးပြန်ပြီးတိုးလာနိုင်ခြေရှိတယ်လို့ UNODC မွေးရဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံဟာဗိမ်းမြူထုတ်တဲ့ကုန်ကျန်းဖြစ်တဲ့ဗိမ်းစိမ်းထုတ်လုပ်မှုအများဆုံးထုတ်နိုင်တဲ့နိုင်ငံဖြစ်ပြီးဒုတိယအများဆုံးထုတ်တဲ့နိုင်ငံကတော့မြန်မာနိုင်ငံဖြစ်ပါတယ်။ UNODC ရဲ့မှတ်တမ်းအရမြန်မာနိုင်ငံရဲ့ဗိမ်းစိမ်းထုတ်လုပ်မှုဟာ2014ကစပြီးတဖြည်းဖြည်းကျဆင်းလာနေပြီးပြီးခဲ့တဲ့နှစ်ကမက်ထရစ်တန်ချိန်405ပဲထုတ်တော်တာဖြစ်ပါတယ်။ဒါပေမဲ့အခုဆိုလေသမားတွေအလုပ်သမားတွေအများစုဟာအလုပ်လက်မဲ့တွေဖြစ်လာနေတာကြောင့်ဘိန်းပြန်ပြီးစိုက်ဖို့လောက်လာနိုင်တယ်လို့ UNODC ကပြောပါတယ
်။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်အောင်နဲ့ကိုခင်မောင်စိုးမင်းတို့ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းနနေ့ခင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်ရှင်။ကဘာတလွားကနေနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျမအင်ဂျင်နိုင်ပါမြန်မာပြည်သူပြည်သားအားလုံးကပ်ဘေးယောဂါကြီးနဲ့တကွ B&D ရဲ့အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်